Welcome to the Voice of America in Burmese.
မညာဇမသောရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဇွန်လ20ရက်နေ့စနေနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှိများရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မကတော့စုမြတ်မော်ပါရှင်အမေရိကန်ပြည်ထောင်စုကလူမဲခရီးယံဖျားကြောင်းမှာတနက်နေ့ပြစ်သက်ခံခဲ့ရတဲ့သူတွေအတွက်အောက်မေဆူတောင်းပွဲကိုထောင်ပေါင်းများစွာလာရောက်ဆူဝေးခဲ့ကြပါတယ်ဒီအမေရိကန်မှာလက်နက်ထိန်းချုပ်ရေးကိုပြန်လည်ဆွေးနွေးဖို့အချိန်တန်ပြီလို့သမ္မတဘရက်အိုဘားမားကလည်းထပ်ပြီးတော့ပြောကြားခဲ့ပါတယ်ဒီလိုသတင်းတွေကိုကိုအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ရွေးကောက်ပွဲချုပ်ကာလနိုင်ငံတည်ငြိမ်ရေးဝိုင်းဝန်းဖော်ဆောင်ကြဖို့အထိုက်အခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကဒီကနေ့တိုက်တွန်းလိုက်တဲ့အကြောင်းကိုတော့သတင်းတွေအပြီးမှာအရင်ဆုံးတင်ပြဖို့ရှိပြီးဒီနောက်မှာတော့
လက်ရှိဘာကတ်မှာအခြေအနေကတော့ဘာကတ်ဒေလီတရားတို့ပေါ့နော်နတ်မောကောင်တန်ဒီကိစ္စကတော့လုံးကျင်းမှာကြ ਾਇ နေဘုံခွဲတဲ့အခြေအနေနဲ့ပတ်သက်ပြီး
တိုက်ပွဲတွေဖြစ်နေတဲ့ဘာကတ်ဒေတာရဲ့နောက်ဆုံးရအခြေအနေပါရှင်မကြာခင်မှာအပြည့်အစုံကိုကြားကြရဖို့ရှိပါတယ်ဒီနောက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောသမျှမတူတာလေးတို့ကိုထုတ်လွှင့်ပေးဖို့ရှိသလိုဒုတိယပိုင်းအစီအစဉ်မှာတော့စနေနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်ကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒါဒီမတိုင်ခင်ခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုအောင်အောင်တို့ကကြီးညာပေးကြပါအောင်ရှင
်။အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနားပြည်နယ်ချားလ်စ်တန်မြို့ရဲကသမိုင်းဝင်လူမဲခရီးယံဖျားကြောင်းမှာတနက်သမားလက်ချက်နဲ့သေဆုံးသွားသူတွေအတွက်အောက်မေဆူတောင်းပွဲကိုထောင်ပေါင်းများစွာစုဝေးလာရောက်ခဲ့ပါတယ်။ချားစတန်ကောလိပ်အားကစားခမကြီးမှတောက်ကြနေညကလုတ်ခဲ့တဲ့အောက်မေဆူတောင်းပွဲကိုလာရောက်ဆူတောင်းကြသူတွေဟာအသက်အရွယ်ဆုံးအသားအယောင်ဆုံးဘာသာမျိုးစုံအခြေအနေမျိုးစုံကဖြစ်ကြပေမဲ့အားလုံးတူညီတဲ့အချက်ကတော့ခြေကွဲနေကြတာဖြစ်တယ်လို့ချားစတန်မျိုးတော်ဝန်ကပြောကြားသွားပါတယ်တောက်ကြနေနေ့လယ်ပိုင်းကတော့တနက်သမားလိုမတင်ကားသူအသက်22နှစ်အရွယ်ဒီလန်ရူ့ဖ်ကိုရုံထုတ်ခဲ့ပါတယ်အသက်ခံခဲ့ရသူ6ယောက်ရဲ့မိသားစုတွေကသူတို့ရဲ့ဆုံးရှုံးမှုတွေကိုပြောကြားတဲ့တစ်ချိန်တည်းမှာပဲသူ့အပေါ်မှာခွင့်လွှတ်ကြောင်းကိုလည်းပြောခဲ့ကြပါတယ်လက်နက်ကင်အဆောက်နှစ်ယောက်နဲ့အတူအခန်းတစ်ခုထဲမှခွဲထားတဲ့ Dylan Roof ကတေဆုံသွားသူတွေရဲ့မိသားစုဝင်တွေခြေကွဲစွာနဲ့ပြောကြားနေတာကိုဗီဒီယိုပေါ်ကနေမြင်ခဲ့ကြားခဲ့ရပါတယ်။သူ့ဘော်လူတက်မှုကိုးမှုနဲ့တရားစွဲထားတယ်လို့လက်နက်ဆိုင်ရာအမှုတစ်ခုအတွက်ဒေါ်လာတစ်သန်းအာမခံသတ်မှတ်ထားပါတယ်။တေဆုံသွားသူတွေရဲ့မိသားစုဝင်တွေကတနက်သမားကိုခွင့်လွှတ်တယ်လို့ပြောခဲ့ကြတာဟာအမေရိကန်လူမျိုးတွေရဲ့စိတ်ကောင်းစေတနာကိုထင်ဟပ်တာဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။အမေရိကန်ကဒီ African American လူမဲခရီးယံဖျားကြောင်းတွေထဲမှာတက်တန်းအရှိဆုံးဖျားကြောင်းတစ်ခုဖြစ်တဲ့ Emmanuel AME ဖျားကြောင်းမှာတနက်သမားဟာတမာကျန်းစာတန်းန်းကိုဗုဒ္ဓဟူးနေ့ညတုန်းကတနအိကြောင်တက်ခဲ့ပြီးတဲ့နောက်မှာပြစ်ခတ်ခဲ့တာဖြစ်ပါတယ်။အမျိုးသမီး6ယောက်နဲ့အမျိုးသား3ယောက်တေဆုံးသွားတဲ့အထက်မှာအသက်80အရွယ်ဖျားကြောင်းအဆောက်အမျိုးသမီးကြီးလည်းပါဝင်ပါတယ်။ဒီပြစ်ခတ်မှုဟာအမုန်းပွားတိုက်ခိုက်မှုအဖြစ်ရဲကပြောကြားခဲ့ပါတယ်ရှင်။
တရက်ကင်ဆောင်ခွင့်ထင်းချုပ်ရေးနဲ့ပတ်သက်ပြီးနိုင်ငံတော်ဝန်ဆွေးနွေးကြဖို့အမေရိကန်သမ္မတဘရက်အိုဘားမားကထပ်မံပြောဆိုလိုက်ပါတယ်။တောင်ကယ်ရိုလိုင်းနားပြည်နယ်ကဖျားကြောင်းတွင်ပစ်ကတ်မှုဖြစ်ပွားပြီးမကြာခင်မှာပဲသမ္မတကအခုလိုတိုက်တွန်းလိုက်တာပါ။အခုလိုတရက်ကင်ဆောင်ခွင့်ထင်းချုပ်ရေးနဲ့ပတ်သက်ပြီးအပြေရှားနိုင်အောင်ပြောဆိုဆွေးနွေးဖို့လိုအပ်မယ်လို့ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုမြို့မှာကျင်းပနေတဲ့မြို့တော်ဝန်များအစည်းအဝေးအတွင်သမ္မတကပြောခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးအားလုံးအနေနဲ့ပြုပြင်ပြောင်းလဲဖို့လိုအပ်တယ်လို့တနန့်လက်ဝယ်ကင်ဆောင်ထားသူတွေနဲ့လည်းဒီလိုကင်ဆောင်ထားမှုနဲ့ပတ်သက်ပြီးပြောဆိုဆွေးနွေးဖို့လိုအပ်မယ်လို့သမ္မတကပြောပါတယ်။အဆုံးမှာတော့လူလူတွေအနေနဲ့တောင်းဆိုလာတဲ့ဆိုရင်အမေရိကန်လွှတ်တော်အနေနဲ့လဲတာဝန်ယူဆောင်ရွက်ပေးရမှာပါလိင်တူချင်းလက်ထပ်တာလိုမျိုးနောက်ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်ပြီးအစာပြောဆောင်ရွက်နေတဲ့ကိစ္စတွေကိုကြည့်မယ်ဆိုရင်လူလူတွေရဲ့ဆန္ဒနဲ့ပြောင်းလဲနိုင်တယ်ဆိုတာကိုတွေ့မြင်ရမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်လက်နက်ကင်ဆောင်ခွင့်ထိချုပ်ရေးနဲ့ပတ်သက်လို့ပြန်လည်စဉ်းစားသုံးသပ်ဖို့လိုအပ်ကြောင်းကိုသမရကအလေးနဲ့ပြောကြားခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့2014ခုနှစ်အတွင်းကမ္ဘာတဝန်းအကြမ်းဖက်တိုက်ခိုက်မှုတွေ35ရာခိုင်နှုန်းမြင့်တက်ခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့နှစ်ပတ်လည်အစီရင်ခံစာကပြောပါရယ်အကြမ်းဖက်မှုကြောင့်သေဆုံးသူအရေအတွက်ဟာလည်း87ရာခိုင်နှုန်းအထိများလာခဲ့ပါရယ်အကြမ်းဖက်မှုအန္တရာယ်တံပြန်ဆောင်ရွက်ရေးကိုဘလို့အကောင်းဆုံးနဲ့အထူးရောက်ဆောင်လို့ရမလဲဆိုတာကိုအမေရိကန်အစိုးရကသုံးသပ်နိုင်ဖို့ထုတ်ပြန်တဲ့ဒီနှစ်ပတ်လည်အစီရင်ခံစာမှာအယ်ကာအီဒါခေါင်းဆောင်ပိုင်းမှာတိတိတသာအထိနာခဲ့ပေမဲ့လည်းအင်အားလျော့နေပြီးတော့မထိရောက်တဲ့အစိုးရတွေကြောင့်အစိုးရဝါဒနဲ့အကြမ်းဖက်မှုတွေဟာတိတိတသာများလာခဲ့တယ်လို့အကြမ်းဖက်မှုတံပြန်ရေးဆိုင်ရာအမေရိကန်နိုင်ငံသားရေးဌာနညှိနှိုင်းရေးမှူးကပြောပါရယ်သူကယေမန်၊ဆီးရီးယား၊လီဘီးယား၊နိုင်ဂျီးရီးယားနဲ့အီရတ်နိုင်ငံတွေကိုအဓိကထောက်ပြပါရယ်2014ခုနှစ်အတွင်းအကြမ်းဖက်တိုက်ခိုက်မှုအများဆုံးကိုလုပ်ခဲ့တဲ့အဖွဲ့ဟာ IS စစ်သွေးကြွအဖွဲ့ဖြစ်ပြီးတော့တိုက်ခိုက်မှုပေါင်း1000ကျော်ကိုလုပ်ခဲ့ပါရယ် ဆီရီးယားနိုင်ငံမှာဆက်ပြီးတော့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နိုင်ငံခြားကအကြမ်းဖက်သမားအများအပြားဝင်ရောက်လာအောင်ဆွဲဆောင်ရရောက်နေတယ်လို့လည်းအစိုးရခန်းစားမှပြောပါရယ်ကနေဒါနိုင်ငံမှာဒီပါလီမန်အဆောက်အဦတဲကိုဝင်ရောက်တိုက်ခိုက်ခဲ့မှုအပါအဝင်တိုက်ခိုက်သူတယောက်တည်းကလုတဲ့အကြမ်းဖက်မှုတွေလည်းများလာတယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစိုးရခန်းစားမှထောက်ပြပါရယ်ဒါပေမဲ့ဒီလိုလူတွေဟာ IS စစ်သွေးကြွအဖွဲ့ဒါမှမဟုတ်အဲ့ဒီ IS အဖွဲ့ဂွဲတွေနဲ့ပတ်သက်မှုရှိမရှိဆိုတာကိုတော့ပြောဖို့ခက်ခဲတယ်လို့လည်းဆိုပါရယ်ရှင်
ဒီကနေ့စနေနေ့ဟာကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်အစင်ခန်းစားသစ်တစောင်းထဲမှာအခုနှစ်အတွင်းလုံခြုံပေးကင်းရာကိုထွက်ပြေးတင်းရှောင်လာတဲ့ဒုက္ခသည်ပေါင်းဟာ59သန်းခွဲရှိပြီးဒါမနစ်ကထက်အရေးအတွက်ပုံများလာတာပါလွန်ခဲ့တဲ့နှစ်တုန်းကတော့ဒုက္ခသည်ပေါင်း 51.2 သန်းရှိခဲ့တယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကပြောပါတယ်လူတွေအခုလိုမျိုးသူတို့နေနေကနေဘေးကင်းရာကိုထွက်ပြေးနေကြရတဲ့ခေတ်ကိုသွားနေတယ်လို့ဒီပေါ်အရေးတည်ယူတုံ့ပြန်ဆောင်ရွက်မှုတွေကလည်းနှီးကွေးလွန်းနေတာကိုတွေ့ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအန်တိုနီယိုဂူတာရက်စ်ကပြောပါတယ်အမေရိကန်သမ္မတဘရက်အိုဘားမားကလည်းအမေရိကန်ပြည်အောင်စုအနေနဲ့နိုင်ငံတကာမိသားစုတွေနဲ့အတူလက်တွဲပြီးဒီဒုက္ခသည်တွေရဲ့ဘဝသူတို့ရဲ့ဂုဏ်သိက္ခာလူတံပိုးတွေကိုအလေးထားအသိမှတ်ပြုသားမှဖြစ်ကြောင်းပြောပါရယ်။ကမ္ဘာပေါ်မှာရှိတဲ့လူဦးရေ122ယောက်မှာတစ်ယောက်ဟာဒုက္ခသည်ဒါမှမဟုတ်အိုးအိမ်ဆုံးခွာခဲ့ရသူနဲ့ကိုလွန်ခွေတောင်းခံသူဖြစ်တယ်လို့ကုလသမဂ္ဂကဆိုပါရယ်။တကယ်လို့သာဒီရေအတွက်ဟာနိုင်ငံတကာနိုင်ငံဖြစ်မယ်ဆိုရင်ဒါကမ္ဘာပေါ်မှာရှိတဲ့နိုင်ငံတွေထဲမှာ24နိုင်ငံမြောက်လူဦးရေအထူးတက်ဆုံးနိုင်ငံဖြစ်လိမ့်မယ်လို့လည်းသူကဆိုပါရယ်။မျိုးကြီးပြကြီးတွေမှာဘေးဒုက္ခကင်းကင်းနဲ့နေထိုင်နေကြသူတွေတတိမမူမိတဲ့အချိန်မှာဒီဒုက္ခတွေတွေကတချို့ဟာနေဆက်ဖြတ်ကျော်ဖို့စောင့်ဆိုင်းနေတာဒုက္ခတွေစခန်းတွေမှာ ਨੇ ပင်လေပင်ကလှေတွေပေါ်မှာဒုက္ခအတိနဲ့ရုန်းကန်နေထိုင်ကြရတယ်လို့သမ္မတဥပမာကပြောပါတယ်။ကမ္ဘာပေါ်မှာစစ်မှတ်ပဋိပက္ခတွေဖြစ်နေတာကြောင့်ဘေးကင်းလုံခြုံရာကိုရွှေ့ပြောင်းချေချနေထိုင်မှုတွေဖြစ်ပေါ်နေပြီးတန်းနဲ့ချီတဲ့ဒုက္ခတွေဟာဒီလိုလုံခြုံတဲ့ဘဝကိုရှာဖွေရင်လူကုန်ကူးသူတွေရဲ့ပြင်မှတ်ထားအသုံးချမှုကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
နေနေညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ဒီနှစ်ထဲမြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝင်ပြိုင်မယ်မပြိုင်ဘူးဆိုတာကိုမကြခင်မှာဆုံးဖြတ်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီကနေ့တော်ဝင်နှင်းစီမှာပြုလုပ်တဲ့ဗဟိုကော်မတီဝင်အစည်းအဝေးမှာသူကအခုလိုပြောခဲ့တာပါ။ရွေးကောက်ပွဲဝင်ဖို့ဆုံးဖြတ်ပြီးသွားရင်တော့ဝင်ပြိုင်မယ်လွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ရမယ်လို့ပြောပါတယ်။ကိုယ်စားလှယ်လောင်းတွေအနေနဲ့ကိုယ်နိုင်ငံရေးထက်နိုင်ငံအရေးနဲ့ဒီမိုကရေစီအောင်နိုင်ရေးကိုဦးစားပေးဖို့လဲဒေါအောင်ဆန်းစုကြည်ကသတိပေးခဲ့ပါတယ်။နိုဝင်ဘာလမှာရွေးကောက်ပွဲကျင်းပနိုင်တယ်လို့ခန့်မှန်းထားတဲ့အချိန်မှာရွေးကောက်ပွဲမတိုင်ခင်နိုင်ငံတည်ငြိမ်ဖို့အတွက်အင်မတန်အရေးကြီးတယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်။အခြေအနေမတည်ငြိမ်လို့ဆိုတဲ့အကြောင်းပြချက်တွေနဲ့ရွေးကောက်ပွဲကိုရွှေ့ဆိုင်းနိုင်တာမို့ဒီလိုမဖြစ်အောင်သတိထားကြဖို့အတွက် NLD ပါတီဗဟိုကော်မတီဝင်စည်းဝေးပွဲမှာပါတီဝင်တွေနဲ့ပြည်သူလူထုကိုပြောကြားခဲ့ပါတယ်ရှင်
။အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာချက်ရက်အစိတ်ဖြစ်လို့လူ33ယောက်တေဆုံးသွားတယ်လို့ရဲကပြောပါတယ်။Lakshmi Naga ဆင်းရဲသားရက်ကွက်မှာကြာသပတေးနေ့တွေကဆက်လို့ချက်ရက်တောင်းမိသူတွေတည်ဆုံခဲ့ကြတဲ့အပြင်9ယောက်ထက်မနေ့လယ်ဆေးရုံမှာအခြေအနေဆိုးရင်ရတယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒီကိစ္စနဲ့ပတ်သက်လို့ရဲကစုံစမ်းစစ်ဆေးနေပြီး3ယောက်ကိုရဲကဖမ်းဆီးထားပါရယ်အိန္ဒိယနိုင်ငံမှာဈေးပေါ်တဲ့ချက်ရက်တွေကိုကြေကြေပြန့်ပြန့်တောက်သုံးကြပြီးမကြာခဏလဲတည်ဆုံမှုတွေရှိပါတယ်2004ခုနှစ်တုန်းကဆိုရင်ချက်ရက်အစိတ်တင်လို့တည်ဆုံသူ100ကျော်ရှိခဲ့တယ်လို့မွန်ဘိုင်းမြို့ဒုတိယရဲမင်းကြီးကိုကူကားပြီး AFP သတင်းမှာဖော်ပြထားပါရယ်ခင်ဗျာ
တောင်ကိုရီးယားနိုင်ငံမှာဒီအသက်ရှူလမ်းကြောင်းဆိုင်ရာ mask ကူးစက်မြန်ယောဂါကူးစက်နေသူဒီကနေ့စနေနေ့မှာထပ်မရှိဘူးလို့အစိုးရကပြောကြားခဲ့တဲ့အတွက်အသက်အန္တရာယ်ရှိတဲ့ဒီယောဂါမပြန့်အောင်လို့နိုင်ငံထဲမှာအောင်မြင်အောင်တားနိုင်ပြီဆိုတဲ့မျှော်လင့်ချက်တွေတက်စေခဲ့ပါတယ်။ mask virus ကြောင့်တောင်ကိုရီးယားမှာအခုချိန်ထိသေဆုံးသူ24ယောက်ရှိခဲ့ပြီးတော့ဒီယောဂါဖြစ်ပွားသူဟာလည်း166ယောက်ရှိပါတယ်။ mask ယောဂါဖြစ်နေသူတွေနဲ့ထိတွေ့မိနိုင်ခဲ့သူ6900ကျော်ကိုလည်းတိကျခွဲပြီးတော့စောင့်ကြည့်ခဲ့ပါတယ်။ထိုင်းနိုင်ငံမှာတော့အခုတစ်ပတ်ထဲမှာ mask ယောဂါဖြစ်နေသူတယောက်ရှိပြီလို့ထိုင်းကျန်းမာရေးဌာနကပြောကြားခဲ့ပါတယ်။ဒီခါဒီချီလီနိုင်ငံမှာကစားနေတဲ့ Copa America ဖလားလှူပွဲတွေမှာ Brazil အသင်းတိုက်ဆင်မှုနေမှာဆက်ပြီးတော့ပါရတော့မှာမဟုတ်ပါဘူး။ Brazil နဲ့ Colombia ပွဲမှာတော့ Colombia အသင်းက Pablo Armero ကိုပွဲပြီးချိန်မှာဘောလုံးနဲ့ကန်ခဲ့တဲ့ကိစ္စကိုတောင် America ဘောလုံးအဖွဲ့ချုပ်ကသုံးသပ်စစ်ဆေးပြီးတဲ့နောက်နေမှာကိုနောက်ထပ်၄ပွဲကစားခွင့်ပေးခဲ့ပါတယ်ရှင်။ Direct from Washington
ထိတ်တဲရောက်သတင်းတွေကိုမဆုမြတ်မုံနဲ့ကိုအောင်တို့ညင်ညာပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဆောင်မတွေကိုတင်ပြပေးကြပါမယ်ရွေးကောက်ပွဲမဖြစ်မနေကျင်းပနိုင်ဖို့အတွက်နိုင်ငံတည်ငြိမ်ရေးကိုသတိထားကြဖို့မြန်မာအတိုက်ခံခေါင်းဆောင်ကတိုက်တွန်းလိုက်ပါတယ်အတိုက်ခံ NLD ပါတီရွေးကောက်ပွဲဝင်မဝင်ဆိုတာကိုလည်းမကြခင်မှာကြေညာမယ်လို့ပြောဆိုပြီး NLD ရဲ့ကိုယ်စားလှယ်လောင်းနဲ့အဂတိလိုက်စားမှုလုံးဝကင်းရှင်းစေဖို့ပိုင်ဆိုင်မှုတွေကိုကြေညာရမယ်လို့လည်းပြောဆိုလိုက်ပါတယ်နားဆင်ကြရအောင်ပါရှင်ဒီနေ့ကုန်ပိုင်းမှာကျင်းပပါမယ်လို့ပြောဆိုထားတဲ့ရွေးကောက်ပွဲနီလာချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်တို့ထဲမှာတိုင်းရင်းသားလက်နက်ကိုင်တို့နဲ့မြန်မာတပ်မတော်တို့ကြားထိတိုက်တွေ့မှုခက်ဆိတ်ဆိတ်ဖြစ်လာနေတဲ့အချိန်မှာပဲအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကနိုင်ငံမတည်ငြိမ်မှုကိုအကြောင်းပြုပြီးရွေးကောက်ပွဲတွေနှောက်နှေးသွားစေနိုင်မယ့်အခြေအနေကိုသတိပေးလိုက်ပါတယ
်အခုဆိုလို့ရှိရင်ရွေးကောက်ပွဲများအတွက်သတ်မှတ်ထားတဲ့နိုဗ ెంబ ာလပထမပတ်စရာနောက်ဆုံးချိန်လို့သတ်မှတ်ထားတဲ့အချိန်ကဖြစ်ဖြစ်နေလာပါဒီချိန်မရောက်ခင်ကာလမှာကျမတို့နိုင်ငံဟာတည်ငြိမ်မှုအင်မတန်မှအရေးကြီးပါတယ်အဲ့ဒါကိုတော့ကျမဒီမှာသတိပေးပြရနိုင်ငံရဲ့မတည်ငြိမ်မှုကိုအကြောင်းပြပြီးတော့ရွေးကောက်ပွဲလမ်းလွဲသွားမှာကိုမဖြစ်ပါစေနဲ့လို့ကျမတို့ရဲ့အဖွဲ့ချုပ်ဝင်တွေအားလုံးကိုကျမမှားချင်ပါတယ်ပြည်သူလူထုကိုလည်းဒီကနေပြီးတော့တင့်မှားချင်ပါတယ်
စနေနေ့ရန်ကုန်မြို့မှာကျင်းပတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဗဟိုကော်မတီအစည်းအဝေးမှာပါတီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။လက်ရှိတိုက်ပွဲတွေဖြစ်နေတဲ့ကိုကံဒေသနဲ့စည်ရေးတင်းမာနေတဲ့ဝဒေသတို့မှာတော့ရွေးကောက်ပွဲကျင်းပဖို့မသေးကြဘူးလို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောထားပြီးဖြစ်ပါတယ်။ဒီနှစ်အောက်တိုဘာလနှောင်းပိုင်းနဲ့နွေဘာလာဇန်းအတွင်းမှာရွေးကောက်ပွဲကျင်းပဖို့စီစဉ်ထားပေမဲ့အခုအချိန်ထိတော့ကျင်းပမဲ့ရက်ကိုအတိအကျမသတ်မှတ်နိုင်သေးပါဘူး။နိုင်ငံမတည်ငြိမ်ဖြစ်စေမဲ့စိုးရိမ်ချက်အပေါ်မှာအတိုက်ခံခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကအသေးစိတ်ထုတ်ဖော်ပြောဆိုတာတော့မရှိပါဘူး။ဒါပေမဲ့လက်ရှိနိုင်ငံတွင်းမှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ကြားစီရေးတင်းမာနေဆဲဖြစ်သလိုတနိုင်ငံလုံးအပြစ်ခတ်ရက်စဲနိုင်ရေးကလည်းရှေ့မတိုးနောက်မဆုတ်သာအခြေအနေနဲ့ရင်ဆိုင်နေရပါတယ်။နိုင်ငံတွင်းကဒေသတချို့မှာဘာသာရေးအဓိကယုံတွေဆန္ဒပြကန့်ကွက်မှုတွေလည်းပေါ်ပေါက်ခဲ့တာဖြစ်ပါတယ်။NLD ပါတီကတော့မကြခင်မှာပဲရွေးကောက်ပွဲကိုဝင်မယ်မဝင်ဘူးဆိုတာကိုကြေညာမှာဖြစ်ပြီးပါတီရဲ့ကိုယ်စားလှယ်လောင်းနေအဖြစ်ဝင်ရောက်ရှင်းပြသူတွေကိုလည်းရွေးချယ်မှာဖြစ်တယ်လို့စနေနေ့ပါတီရဲ့ဗဟိုကော်မတီအစည်းအဝေးမှာဒေါအောင်ဆန်းစုကြည်ကကြေညာခဲ့ပါတယ
်ကိုယ်စားလှယ်လောင်းများအဖြစ်ဝင်ပြီးတော့ရှင်းပြနေတဲ့ပုဂ္ဂိုလ်တွေကိုထပ်ပြီးတော့သတိပေးကြစီကိုနိုင်ရေးအတွက်လုပ်ဖို့မဟုတ်ပါဘူးနိုင်ငံအရေးအတွက်နိုင်ငံရေးအတွက်ဒီမိုကရေစီအောင်နိုင်ရေးအတွက်လုပ်ဖို့ဖြစ်ပါတယ်ဆိုတာကိုကျွန်မသတိပေးချင်ပါတယ်
ပါတီကိုယ်စားလှယ်တွေအဂတိလိုက်စားမှုကင်းရှင်းရေးအတွက်ပိုင်ဆိုင်မှုအလုံးကိုတင်ပြထားရမှာဖြစ်သလိုပိုင်ဆိုင်မှုတိုးပွားလာခဲ့ရင်လည်းပါတီရဲ့စုံစမ်းစစ်ဆေးမှုကိုလက်ခံရမယ်ဆိုတဲ့ဂရိကံဝင်ချက်ကိုလည်းထားရှိမှာဖြစ်ပါတယ်။လက်ရှိ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်ရေးကိုလည်းဆက်ပြီးလှုပ်သွားမယ်အကြောင်းစနေနေ့ဗဟိုအလုံးမှုဆောင်စည်းအဝေးမှာဒေါအောင်ဆန်းစုကြည်ကထည့်သွင်းပြောဆိုခဲ့ပါတယ်ရှင်။မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းသတင်းဆောင်မတွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရရှင်။ကချင်ပြည်နယ်ဖားကန့်ဒေသမှာဒီအပိုင်းတွေအတွင်တိုက်ခိုက်မှုတွေကြုံနေရတဲ့အတွက်အာဏာပိုင်တွေကလုံခြုံရေးကိုတင်းကျပ်ထားလိုက်ပါတယ်။ဘုံပေါက်ကွဲမှုတွေတိုက်ခိုက်မှုတွေကြောင့်ဒေသခံတွေကြားစိုးရိမ်ထိတ်လန့်နေကြသလိုဒီနှစ်ထဲကျင်းပမဲ့ရွေးကောက်ပွဲတွေဟာလည်းလုံခြုံရေးကြောင့်ထိခိုက်လာမလားဆိုပြီးစိုးရိမ်လာကြတဲ့အထိဖြစ်ခဲ့ပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသဘက်ကနောက်ဆုံးရအခြေအနေကိုတော့မဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
ကချင်လူမျိုးရေးအဖွဲ့ KIA တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တို့ကြားစစ်ရေးပဋိပက္ခတွေ၄နှစ်ကျော်ကြာဖြစ်ပွားနေတဲ့ကချင်ပြည်နယ်တွင်းမှာအခုဖားကန့်ဒေသဘက်မှာတော့ဘုံခွဲတိုက်ခိုက်မှုတွေကြောင်စိန်တူဖော်ရေးလုပ်ငန်းလုပ်ခိုင်နေတဲ့ထူးကုမ္ပဏီပိုင်ကားတွေကိုပါမိရှုဖျက်ဆီးမှုတွေပေါ်ပေါက်ခဲ့ရကလုံခြုံရေးကိုအထူးတင်းကျပ်ထားတာဖြစ်ပါတယ်ဖားကန့်ဒေသခံလည်းဖြစ်သတင်းသမားတအူးလည်းဖြစ်တဲ့ကိုဇော်မိုးထက်ကကချင်ပြည်နယ်ဖားကန့်ဒေသတွေကလုံခြုံရေးအခြေအနေနဲ့ပတ်သက်လို့အခုလိုပြောပြပါတယ်
လက်ရှိဖားကန့်မှာအခြေအနေကတော့ဖားကန့်ဒေလီတရာတို့ပေါ့နော်နတ်မောကောင်တန်ပြေးစားတော့အဲလုံးချင်းမှာကြိုင်နေဘုံခွဲတဲ့အခြေအနေနဲ့ပတ်သက်ပြီးညဆိုလို့ရှိလို့ရှင်ဝှချုပ်လို့ရှင်အဲ့တရာကိုချက်ကူးလို့မပြီးတော့ကားမီးချိုးတဲ့ဒေသကမိသက်ပတ်သက်တဲ့လူတွေကိုခေါ်ပြီးဒေသစစ်တာရှိတယ်ဖားကန့်ရေစခန်းမှာအဲအမှုဖွင့်ထားတယ်အစိုးရနဲ့ပတ်သက်တဲ့ပေါ်ဒီလုပ်ငန်းရှင်တွေနဲ့အစိုးရရဲ့ဒီဟိုနည်းနည်းတက်ခဲ့ထားပြီးတိုက်ချိန်တယ်လို့ဆရတာပေါ့နော်ဘာလို့လဲဆိုတော့ဒီကြားထဲမှာပြည်သူတွေဝယ်လို့လောက်တာမျိုးတော့မရှိဘူးသူကရဲစခန်းနဲ့အဲ့လိုတရားတွေပေါ့နော်ရဲရဲရဲချင်းတို့ဘာလို့လဲအောက်ခဲတာမျိုးတွေရှိတယ်ကြာတာမှာဖြစ်နေတဲ့အနေအထားကလုံလုံရေးကြတဲ့ရဲတွေတာဝန်ကြတဲ့ရဲတွေက ဒီလေဝန်ထမ်းတွေကအရန်ဆိုရင်ကြောင်းကြနေတယ်အဲ့ဒီအနေထားလေးတော့ရှိတယ်ပေါ့နော
်ပြီးခဲ့တဲ့ရွေးကောက်ပွဲတွေတုန်းကလည်းကချင်ဒေတာရင်းကမဲဆန္ဒနယ်မြေတချို့ကိုလုံခြုံရေးအကြောင်းပြပြီးတော့ရွေးကောက်ပွဲတွေမကျင်းပနိုင်ခဲ့ကြပါဘူးအခုလာမယ့်2015ရွေးကောက်ပွဲမှာတော့ကချင်ပြည်နယ်တစ်ခုလုံးမှာရွေးကောက်ပွဲကျင်းပနိုင်ရေးဒေသခံတိုင်းရင်းသားနိုင်ငံရေးသမားတွေကလှူလာနေကြတာပါဒီအတွက်လည်းဒေတာရင်းမှာတည်ငြိမ်အေးချမ်းမှုရှိဖို့လိုအပ်နေပါတယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူဂျာကပြောပါတယ
်ကျွန်တော်ကဒီရွေးကောက်ပွဲတာဆိုနေတဲ့ချင်းမှာဒါအတိကတော့ဒါတပ်ဖွဲ့လုံးဝမပေါ်သေးဘူးတပ်ဖွဲ့လုံးကရစံထားတယ်ဒီတပ်ဖွဲ့ကတကယ်ကြီးမားတဲ့နောက်ချက်ဖြစ်တယ်အဲကြောင့်လို့ဒီတပ်ဖွဲ့ကဘာကြောင့်ဖြစ်လာတယ်လဲဆိုတာကိုဒါကျွန်တော်ကဖန်တီးဖို့လိုတယ်ဒါကြောင့်လို့တက်ဆိုင်ကဖွဲ့စည်းပြီးတော့ဒါဆွေးနွေးဖို့အားလုံးပေါ်တော့ဒါဒီတပ်ဖွဲ့မဖြစ်ပေါ်တာအများကြီးတတိထားဖို့လိုပါတယ်လို့တပ်ဖွဲ့ကလည်းရစံတော့ပါဒီမဲပေးစင်းဒီလာမကန်ကတတိကျရထုတ်ပြန်ပေးဖို့ဒီလာမရွက်တော့ဖဲတဲ့ကျွန်တော်ကကောင်းဆုံးစီပါတယ်
ဒီသတင်းပတ်ထဲမှာပဲတိုက်ပွဲတွေဖြစ်ပွားခဲ့တဲ့ဖာကန်ဒေတာမှာကြာသာပတင်းနေတုန်းကလည်းဘုံပေါက်ကွဲမှုတွေဖြစ်ပွားခဲ့ပြီးရဲတပ်ဖွဲ့ဝင်တအူးထံမှနေဒဏ်ရာရခဲ့တာပါနောက်တရက်တောက်ကြနေမှာလည်းအမည်မသိလက်နက်ကိုင်လူတစုကဖာကန်မှာရှိတဲ့ထူးကုမ္ပဏီကိုတိုက်ခိုက်ခဲ့ရမှာတော့အနည်းဆုံးကား6စီးမိလောင်ပျက်စီးခဲ့တယ်လို့ဒေတာခန့်ရဲတပ်ဖွဲ့ကပြောပါတယ်တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ဘသူကမှတော့သူတို့လက်ချက်ဖြစ်တဲ့ဆိုပြီးပြောဆိုတာမျိုးမရှိသလိုရဲတပ်ဖွဲ့ဘက်ကလည်းဆက်လက်စုံစမ်းနေဆဲဖြစ်ပါတယ်လို့ပြောဆိုထားပါတယ်ရှင်
မဆုမုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်စနေနေ့ညပိုင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲအခုကတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးရမယ်အလှပါရှင်အခုအရင်ဆုံးတော့မဆုမြတ်မုံစီစဉ်တင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှကိုနားဆင်ကြရအောင်ပါ
ကလေးတွေကတော့ဤပညာနဲ့ပတ်သက်ရင်တော်တော်လေးရှည်ပြေးကြတယ်ကိုသားညုံကြီး
အဲ့တော့တေးကြတယ်မဆုမြတ်မုံကြီးဘာတွေပေါ်နေပြီလဲဘလို့တိုးရမှာလဲဆိုတော့သူတို့ကတည်ပြီးနေပြီလေကျွန်တော်တို့ကဘယ်ဟာကဘလို့လဲဆိုတော့တိအောင်လေ့လာနေတော့မှရှိပြီလေသူတို့ကကျွမ်းကျင်နေကြပြီ
အခုလဲကြည့်လေလူမှုကွန်ရက်တွေမှာဒီ hashtag ဆိုပြီးတော့သုံးကြတဲ့ #thinkator က UK ကကလေးတွေကြားမှာအသုံးအများဆုံးအသုံးနှုန်းဖြစ်တယ်လို့Oxford အပိဒံကိုထုတ်တဲ့ Oxford University Press ကသတ်မှတ်လိုက်တယ်လေဒီ Oxford University Press ကိုတော့အတူကောက် OUB လို့လဲပြောကြတယ်
Oxford University Press ဆိုတာဒီ Oxford တက္ကသိုလ်ကြီးကထုတ်ဝေထဏာမဟုတ်လားဗျထုတ်ဝေလောကမှာတော့ထင်ကြပဲလေပညာရေးသုတေသနရုံးနဲ့ဆိုင်တဲ့စာအုပ်စာရင်းတွေထုတ်ဝေတဲ့နေရာမှာနာမည်ကြီးပေါ့ Cambridge University Press ထုတ်ဝေပြီးလို့ရှိရင်ကမ္ဘာမှာဒုတိယတက်တန်းအကြဆုံးထုတ်ဝေလုပ်ငန်းတစ်ခုပဲဗ
ျဟုတ်တယ်ရှင်အဲ့ဒါကြောင့်လဲ OUB ကဗြိတိန်ကလေးတွေရဲ့ဘဝအကြောင်းနဲ့အင်္ဂလိပ်စာကိုသူတို့ဘယ်လိုမျိုးတီထွင်သုံးနှုန်းကြရဲဆိုတာသုံးသပ်ပြီးတော့ #hashtag ဟာဒီ UK ကလေးတွေအသုံးအများဆုံးဖြစ်တယ်လို့သတ်မှတ်ခဲ့တာပေါ့BBC Radio 2အတန်လွှင့် line ကဒီနှစ်တိုင်းကလေးပုံရဲ့အရေးပြိုင်ပွဲကိုလှုပ်တယ်ရှင် UK တစ်ခုလုံးမှရှိတဲ့ကလေးတွေကြားမှာစာလုံးရေ900မကျော်အောင်လို့ရေးရတဲ့ပုံမြင်တို့ပြိုင်ပွဲပါအခု2015မှာဝင်ပြိုင်ကြတဲ့ကလေးတွေကနေပြီးတော့အသက်5နှစ်ကနေပြီးတော့73နှစ်အတွင်းမှရှိတဲ့ကလေးတွေရဲ့ပုံမြင်ပေါင်း 32,000 ကျော်ကိုဒီ Oxford University Press ထုတ်ဝေရေးကလေ့လာသုံးသပ်ခဲ့တာပဲရှင
် #hashtag ဆိုတာက Twitter ပေါ်မှာတွေ့လို့ကြရင်ရေးထားတဲ့အကြောင်းအရာတွေကိုပြန်ရှာကြည့်လို့ရှိရင်လွယ်အောင်လို့သုံးတဲ့ #thinking တာမဟုတ်လားဗျကလေးတွေကပုံနေတဲ့မှာဘယ်လိုမျိုးထည့်သုံးကြတာတော့မြောက
်ကိုသားညုံပြောသလိုပဲလေ #ဆိုတာလူမှုကွန်ရက်တွေပေါ်မှာဒီအထူးသဖြင့်ကတော့ဒီ Twitter ပေါ်မှာရေးထားတာကိုတစ်ခုခုပြန်ရှာရလွယ်အောင်လို့ဆက်လုံးတွေရဲ့ရှေ့မှာတက်တဲ့သင်္ကေတပါဥပမာကိုကမြန်မာနိုင်ငံနဲ့ပတ်သက်တဲ့အကြောင်းအရာတိုင်းမှာဒီ #ဘာမှာ #မြန်မာလို့ရေးထားလိုက်တယ်ထားပါတော့ကျွန်တော်ကမြန်မာအစားအသောက်တွေကိုလွှမ်းလို့ရေးတယ်ဆိုပါစို့ Missing Burmese Foods #ဘာမှလို့ရေးပြီးတော့ post လုပ်ထားလိုက်မယ်။နောက်ကိုသားညုံကလည်းမြမအလားလို့ရေးတဲ့အခါမှာဒီ beauty of မြမ #ဘာမှလို့ရေးပြီးတော့ post လုပ်လိုက်မယ်။ဆိုလို့ရှိရင်ဒီ Twitter ပေါ်မှာ #ဘာမှလို့ရှာတိုင်းမှာကျွန်တော်ရေးထားတဲ့ post ရောကိုသားညုံရေးထားတဲ့ post ရောတခြားဒီ#ဘာမှဆိုပြီးတော့ရေးထားတဲ့ post တွေရောရှိသမျှအားလုံးကပြန်ပေါ်လာလိမ့်မယ်။အဲ့ဒါလူမှုကွန်ရက်ပေါ်မှာ#သုံးရတဲ့သဘောတရားပဲ။များသောအားဖြင့်ကတော့ဒီလက်ရှိမှာခက်ဆားနေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ #လုပ်ကြတာများပါတယ်။အခုဆိုလို့ရှိရင် #FIFA ခက်အစားဆုံးပေါ့
။ဒါဆိုရင်တော့ပုံမြင်ပြိုင်ပွဲဝင်ကြတဲ့ကလေးတွေကဘလို့ tweet လုပ်ရမယ်ဆိုတာကိုသိနေကြတဲ့ကလေးတွေဖြစ်ရမယ်ဗျ။
Oxford University Press ထုတ်ဝေရေးကဒီကလေးအပိဒံဆိုင်ရာအကြီးအကဲ Vanita Gupta ရဲ့အပြောကို UK ထုတ် Guardian သတင်းစာကြီးထဲမှာဖော်ပြတဲ့အတိုင်းပြောရရင်တော့ကလေးတွေဟာတဲ့ဒီ Twitter ကိုသုံးနေကြတာမဟုတ်သလို Tweet လုပ်နေကြတာလည်းမဟုတ်ပေမဲ့လို့သူတို့ပြောချင်တဲ့အကြောင်းအရာနဲ့ပတ်သက်ပြီးတော့မှပို့ပြီးတော့လင်းထက်သွားအောင်နောက်ပို့ပြီးတော့ပေါ်လွင်သွားအောင်လို့ #ဆိုတဲ့အသုံးအနှုန်းနဲ့ #thinkator ကိုသုံးကြတာဖြစ်ပါတယ်တဲ့ဥမာကျွန်တော်ကတော့အစားခံရရမယ်ဆိုတာသိနေပြီလို့ရေးထားတဲ့နောက်မှာ #သိတ်ကိုကြောက်လန့်စရာကောင်းပါတယ်ဆိုတာမျိုးထပ်ဖြည့်ပြီးတော့မှသ တို့ရဲ့ခံစားချက်ကိုပေါ်လွင်သွားအောင်လို့ထပ်ပြီးတော့ရေးလိုက်တာမျိုးပါဒီလေးလာချက်ကိုကြည့်လို့ရှိရင်ဗြိတိန်ကကလေးတွေဟာစကလုံးအတုံးနှုံးတွေကျွဲဝကြတယ်တကယ်ကိုတီထွင်ဖန်တီးညံရှိကြတာကိုတွေ့ရပါတယ်တဲ့
ဒီလေးလာချက်နဲ့ပတ်သက်လို့ UUP ရဲ့ထုတ်ပြန်ချက်ကိုတော့ကျွန်တော်ဖတ်လိုက်ရတယ်ဗျဒီလက်ကင် mobile phone တို့ tablet computer တို့နဲ့ဆိုင်တဲ့ mobile technology နည်းပညာတွေလူမှုကွန်ရက်တွေကအခုဒီ2015ပြိုင်ပွဲဝင်ပုံမြင်တွေအပေါ်မှာအများကြီးကိုလွှမ်းမိုးမှုရှိနေတာကိုတွေ့ရတယ်တဲ့မဆူမြမွေရဲ့
ဟုတ်တယ်ရှင်ဒီ YouTube တို့ Snapchat တို့ Selfie တို့ Blog တို့ Instagram တို့ Emoji ဒီ WhatsApp စတဲ့အသုံးနှုန်းတွေကပြီးခဲ့တဲ့တစ်နှစ်အတွင်းမှာကလေးတွေအသုံးအများဆုံးစကလုံး20ထဲမှာတိတိတသာများလာတာကိုတွေ့ရပါတယ်တဲ့နောက်ပြီးတော့ဒီအလှပြင်းကြီးကိုဗီဒီယိုအတိုလေးတွေရိုက်ရိုက်ပြီးတော့ထင်တဲ့ Video Blogger Vlogger ပေါ့ခေတ်အသုံးနှုန်းနဲ့ပြောရရင်တော့ Vlogger Zoeller ရဲ့နာမည်လည်းပါသေးတယ်
ဒီနည်းပညာတွေလူမှုကွန်ရက်တွေကိုကောင်းကောင်းနားလည်ပြီးတော့သုံးတတ်တဲ့လူငယ်တွေကိုလည်းထက်ဝက်လောက်ကအားကျကြတယ်တဲ့လက်ရှိမှာရှေ့ပြေးနေတဲ့နည်းပညာတွေကိုပဲလူငယ်တွေကဘလောက်စိတ်ဝင်စားရှိနေတယ်လဲဆိုတော့ MP3 နောက် PlayStation iPod Nintendo BlackBerry နဲ့ TV ဆိုတဲ့စကလုံးတွေသုံးတာတော့မှဆယ်ရာခိုင်နှုန်းကျသွားတယ်တဲ့
ဗြိတိန်ကလေးတွေရဲ့စိတ်ဝင်စားမှုကနည်းပညာတွေနဲ့မကဘူးဒီလက်ရှိမှာဖြစ်နေတဲ့အကြောင်းအရာတွေပေါ်မှာလည်းစိတ်ဝင်စားရှိကြတာတွေ့ရတယ်ရှင်ဒီသူတို့ရဲ့ပုံပြင်တိုလေးတွေထဲမှာဒီမလေးရှားလေကြောင်းလိုင်းကအစားအီဘိုလာရောဂါအကြောင်းယူကရိန်းအကြောင်းဆီးရီးယားအကြောင်းတွေလည်းပါသေးတယ်ရှင
်အဲ့ဒါကြောင့်ဒီ Clay Oxford အပိဒံဆိုင်ရာကြီးကဲ Vinita Gupta ကပြောတာကလူမှုကွန်ရက်တွေပေါ်မှာပြောနေကြတဲ့စကားတွေကိုသူတို့ဖန်တီးရေးထားတဲ့အထဲမှာစစ်ကူးကောင်းကောင်းနဲ့ကွန်မြူရေးနိုင်ကြလို့ Clay တွေဟာတကယ့်ကိုတီထွင်ဖန်တီးနိုင်ကြသူလေးတွေဖြစ်တယ်လို့ပြောတာပဲသူတို့အတွက်အထင်ကြီးစရာဖြစ်ဆုံးကတော့သူတို့ရေးတဲ့ဇလန်းကိုပို့ပြီးတော့ရတာမြောက်အောင်လို့စကလုံးတစ်တကိုဖန်တီးတယ်။နောက်တိထားတဲ့စကလုံးတွေကိုရောဆက်ပြီးတော့ရေးနိုင်ကြတာပါတဲ့
။ဒါရောမှ Oxford University Press ကလေ့လာတာကအသက်5နှစ်ကနေပြီးတော့73နှစ်ကြာမှရှိတဲ့ကလေးတွေမှပဲ #ဆိုတဲ့အသုံးမျိုးတောင်မှသူတို့ကြားမှအသုံးအများဆုံးလို့သတ်မှတ်ရတဲ့အထိပဲ။ဆယ်ကျော်တဲ့အရွယ်တွေဆိုရင်တော့ဘလောက်တောင်နည်းပညာရှေ့ပြေးနေမှမသိဘူး
။ဒါနဲ့မဆူမြတ်မွေဒီ #ကဘယ်ကနေဘလို့စပေါ်လာတာလဲဗျ။အဲ့ဒီ#တင်ကြတာပုံလေးကဟိုးရင်ကလေးကတော့ဒီတယ်လီဖုန်းမနေပေါ်မှာအမြဲတွွတ်နေရသီးထားမိတယ်။2014တုန်းကဒီ Oxford English အပိဒံမှာစကလုံးအစ်စ်အနေနဲ့တော့မှထည့်ခဲ့တယ်မဟုတ်လားဗျ
။ Twitter လူမှုကွန်ရက်ကစတာပဲရှင့် Twitter ဆိုတာဒီကိုရေးချင်တာကိုစက္ကလုံးရဲ့140မကျော်အောင်လို့ရေးပြလို့ရတဲ့ micro blog လည်းဖြစ်တယ်မလား။အဲ့လိုရေးကြတဲ့နေရာမှာဒီကိုရေးချင်တဲ့အကြောင်းအရာနဲ့ဆိုင်တဲ့ခေါင်းစဉ်အဓိကစက္ကလုံးတို့ကိုပြန်ရှာလို့ရအောင်လို့#ကိုသုံးကြတာပဲသူတို့ပြောကြတဲ့အကြောင်းအရာတွေကိုကဏ္ဍခွဲထားနိုင်ဖို့အတွက်ကို Twitter သုံးကြတဲ့သူတွေကပဲထွင်ခဲ့တာရှင
်အခုတော့ဒီတခြားလူမှုကွန်ရက်တွေမှာလည်း#တွေသုံးလာကြတာတွေ့နေရပြီဗ
ျဓာတ်ပုံတွေမျှဝေကြတဲ့ Instagram လူမှုကွန်ရက်မှာဆိုရင်ကိုတင်တဲ့ပုံကို#တက်ပြီးတော့နာမည်ပေးထားလို့ရှိရင်အဲ့နာမည်နဲ့အချိန်မြေပြန်ချလို့ရတယ်လေ Smart လက်ကင် Mobile Phone သုံးကြသူတော်တော်များများနဲ့အကျွမ်းတဝင်ရှိပြီးဖြစ်နေတဲ့#ဆိုတဲ့သင်္ကေတကအခုတော့ဗြိတိန်ကကလေးတွေကြားမှာ2015မှာအတုံးအများဆုံးအတုံးအနှုံးလို့ Oxford University Press ထုတ်ဝေရေးကသတ်မှတ်လိုက်ပါပြီရှင
်မဆုမြတ်မောအစီအစဉ်တင်ဆက်ပြီးကိုသားညိုဦးကူညီခဲ့တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ဖြစ်ပါတယ်ရှင်အခုကတော့အပတ်စဉ်မတူတာလေးတွေကိုထုတ်လွှင့်ပေးရမယ့်အလှည့်ပါ Golden Land Media ကမညိုညိုလွင်စီစဉ်တင်ဆက်ထားပါတယ်ရှင်
လာပါရှင်အခုဆိုရင်ဒီလိုရန်ကုန်မြို့ကြီးအပါအဝင်မြန်မာနိုင်ငံရဲ့နေရာတော်တော်များများရဲ့လမ်းမကြီးတွေဟာကတ္တရာလမ်းတွေအစားကွန်ကရစ်လမ်းတွေဖြစ်လာပါတယ်ဒီလိုကတ္တရာလမ်းတွေနေရာမှာကွန်ကရစ်လမ်းတွေဖြစ်လာတဲ့နေပတ်သက်တဲ့သဘောထားအမြင်မတူတာလေးတွေကိုဒီတစ်ပတ်တင်ပြပေးသွားမှာပါရှင်ဘိုးအရင်ကခင်းခဲ့တဲ့လမ်းမကြီးတွေနဲ့မြို့ရဲလမ်းတွေကလွဲလို့နောက်ပိုင်းခင်းတဲ့လမ်းတွေအများစုကတော့ကွန်ကရစ်ခင်းလမ်းတွေဖြစ်လာပါတယ်အထူးသဖြင့်တော့ရန်ကုန်မြို့ရဲ့မြို့သစ်ချဲ့တဲ့နေရာကလမ်းတွေကိုကြည့်လိုက်ရင်လည်းကတ္တရာလမ်းနဲ့ကွန်ကရစ်လမ်းတွေကိုပဲတွေ့ရတာပါ။ဒါပြင်လမ်းသက်နှစ်ရှည်လာလို့ပျက်စီးလာတဲ့အတွက်ပြန်ပြင်တဲ့လမ်းတွေမိုးရင်ရေမြုပ်တဲ့လမ်းတွေကိုလည်းကွန်ကရစ်လမ်းတွေပြန်ခင်းလိုက်ပါတယ်။မိုးရင်မြုပ်လို့ပြန်ခင်းတဲ့လမ်းတွေဆိုရင်အရင်ကရှိပြီးတဲ့လမ်းထက်6လက်မကနေတပေနီးပါးလောက်မြင့်ပြီးကတ္တရာလမ်းကနေကွန်ကရစ်လမ်းသစ်တွေခင်းပစ်လိုက်တာပါ။ဒီလိုကတ္တရာလမ်းမကြီးတွေအစားကွန်ကရစ်လမ်းကြီးတွေခင်းလာတာအပေါ်သဘောထားအမြင်တွေကလည်းအမျိုးမျိုးပါပဲ
အဲဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့လေဟိုပြည်သူတယောက်အနေနဲ့အမြင်ပေါ့ပညာရှင်တယောက်အနေနဲ့အမြင်တော့မဟုတ်ပါဘူးပြည်သူတယောက်အနေနဲ့မြင်ရတော့ပြင်တာကောင်းပါတယ်ဒါပေမဲ့သူ့အင်္ဂါရက်တွေနဲ့ပြည်စုံအောင်ပြင်နိုင်လို့ဆိုရင်ကောင်းပါတယ်သူ့အင်္ဂါရက်တွေဆိုတာကသူစီပင်ရဲ့ဟိုပိုင်ဆိုင်မှုအရာအင်္ဂါရက်လက်ရှိပြည်သူရဲ့ ကိုနေနေရာလေးရဲ့ပိုင်ဆိုင်ရအဲ့နှစ်ခုပေါင်းကိုညီမြောင်ပြင်နိုင်မယ်ဆိုရင်ကွန်ကရစ်လမ်းခင်းတဲ့ဥစ္စာကအကုန်လုံးအဆင်ပြေသွားမှာပ
ါကျွန်တော်အမြင်ပြောရမယ်ဆိုရင်တော့ဟိုဟာနှစ်တူအနေနဲ့ကောင်းတယ်ထင်ပေမဲ့နှစ်ရှည်အတွက်ကြာရင်တော့ကတ်တရလမ်းတော့တိတ်အဆင်မပြေဘူးပဲထင်တယ်က
ကွန်ကရစ်လမ်းခင်းတာကတော့လမ်းသွားလမ်းလာတွေဖို့တော့အဆင်ပြေတာပေါ့နော်ဘာလဲဘွက်ဒီဘာတွေမရှိတော့တဲ့ခါကျတော့တချို့အိမ်တွေကျတော့ကွန်ကရစ်ကမြင့်သွားတဲ့အတွက်လမ်းထဲကိုအိမ်ထဲကိုခြေဝင်တယ်ပြန်ပြင်မဆောက်နိုင်တဲ့အိမ်တွေဖို့ကတော့ခြေဝင်တာပေါ့နော်ပြန်ပြင်ဆောက်နိုင်တဲ့အိမ်တွေဖို့ကတော့ကောင်းတာပေါ့ကွန်ကရစ်လမ်းခင်းတာကောင်းပါတယ
်ဟိုရင်းပေါ့အကုန်လုံးကတော့အစိုးရပဲလုပ်နိုင်မှာလေဟုတ်တယ်မလားကိုအိမ်ရှိမျက်နှာသားလေးတော့ကွာရေလွတ်ဟောင်းလုပ်ကြရတာဟိုကမြောင်းနေပါရေမြောင်းနေနော်အခုဒါလည်းငါတို့ကလုပ်တာပဲဖြီးပင်ကဘက်ဖိုးတွေပါနေလာပြီးတော့ကော်ထားတာဒီမြောင်းအရင်ဒီလိုမဟုတ်ဘူးအဲ့လိုပဲလုပ်ကြတာအကုန်လုံးလုံးမရမှာသူတို့ရောက်တဲ့လို့မရအောင်လी
ကွန်ကရစ်လမ်းနဲ့ကတ်တရလမ်းနဲ့ဆိုတော့ကွန်ကရစ်လမ်းကတော့ပုံကောင်းတာပေါ့နော်ဟိုတော့ကဒီကတ်တရလမ်းတွေခင်းနေဆိုတာဟိုတိတ်ပြီးတော့ဒီရိုက်ကိုချက်ချင်းပြန်ပြီးတော့ပြင်နိုင်ဖို့မတွေ့ဘူးလीအခုကွန်ကရစ်လမ်းကြတော့အတွက်တခုပြင်နိုင်တဲ့သဘောလေးလည်းရှိတာပေါ့ဒီကွန်ကရစ်လမ်းပေါ်ပါကတ်တရလေးနည်းနည်းပါပါလေးခင်းပေးနိုင်တော့ပုံကောင်းတာပေါ့
ကွန်ကရစ်လမ်းကတ်တရလမ်းဆိုတဲ့နေရာမှာတော့ဒီကွန်ကရစ်လမ်းဆိုတော့ဘောဟာလေကောင်းပါလေကောင်းတယ်ဆိုတာဖားရတာပြင်းတဲ့နေရာမှာလဲလွယ်တယ်ကူနဲ့တက်နိုင်ပဲဖားပြင်းလို့ရတယ်ကတ်တရလမ်းဆိုတော့နည်းနည်းလေးအဝေးရခဲ့ရတာခဲနေတာလဲလွယ်တော့
အခုလိုကြာကြတော့ဒီဘုံတက်ကိုကြာတယ်ပေါ့လေဘုံတက်ကဘယ်လိုဆိုရေးတင်လာလို့ပါလို့ဥလိုလမ်းတူရေးပြန်မြုပ်တဲ့ပုံညာအစီအစဉ်လေးဘာမှသိတတ်နေတာမဟုတ်ဘူးဘုံကုန်းတက်ကတ်တရလမ်းဆိုလို့ရေးမြုပ်လို့ရှင်လို့ရှင်ရေးတင်နေလို့ရှင်တော့ဖေးဖေးပေါက်ပြီးသွားဘူးဥလိုဒီလမ်းဒီအိမ်ကလမ်းမကြီးဟိုရေးတင်လို့လမ်းလေးပြတ်တယ်ဥသားရေးပါရင်ဥလိုခွန်လမ်းလေးမှာပဲရှိနေတာရေတင်လို့ပြတ်တာပေါ့လေဒီကုန်းတက်ကျတော့ရေးမတင်လဲဘာမှသိတော့ကတ်တာတူမရှိဘူးဥလိုဒီလမ်းမှာတွေ့ကြုံနေရပါဘူ
းဟောကောင်းပါတယ်ဟုတ်ကောင်းပါရဲ့အကုန်လုံးကွန်ကရစ်လမ်းနေအကုန်လုံးတဲ့အတွက်အကုန်လုံးကောင်းနေသွားရည်လာရင်လည်းအဆင်ပြေတယ်ဟိုတော့ဆိုရင်လမ်းနေပြတဲ့အတွက်စေယုံစေကံပါဖို့ဆိုရင်ကားလည်းခေါ်လို့မရဘူးဆိုက်ကားဆိုတာလည်းခေါ်လို့မရဘူးအဲအဲ့တော့နောက်ဝင်ဆုံးဂုံပိုးပြီးတော့စေကံအဲ့လိုသွားအခုဆိုရင်တော့အစားအရာကားဆိုလည်းအင်ရှိတိရအောင်မောင်းလို့လာလို့ရတာပေါ့နော
်ဒီလိုကွန်ကရစ်လမ်းတွေကိုလွန်ခဲ့တဲ့နှစ်ပေါင်း100ကျော်လောက်ကလေးကကဘာပေါ်မှာအသုံးပြုခဲ့ကြတာပါAmerican ပြည်အောင်စုမှာဆိုရင်ပြည်내တစ်ခုနဲ့တစ်ခုဆက်သွယ်တဲ့လမ်းတွေရဲ့60ရာခိုင်နှုန်းဟာကွန်ကရစ်လမ်းတွေဖြစ်တယ်လို့ Portland Cement အဖွဲ့ကြီးကဆိုပါတယ်။ကွန်ကရစ်လမ်းတွေဟာကတ်တရလမ်းထက်ပြုပြင်ထိမ့်သိမ့်စရိတ်နေပါပြီးသက်တမ်းကလည်းနှစ်ဆပိုပြီးခံနိုင်တယ်လို့ဆိုပါတယ်။ဒီလိုကတ်တရလမ်းတွေအစားကွန်ကရစ်လမ်းတွေခင်းလိုက်တာကြောင့်တာယာပန်းတင်တဲ့လုပ်ငန်းတွေကတော့ပိုပြီးလှုပ်လာရတယ်လို့တာယာပြင်ဆိုင်တချို့ကပြောပါတယ်။
ဒီလိုလမ်းတွေကိုမြင့်တင်လိုက်ပြီးတော့ကွန်ကရစ်လမ်းတွေလှုပ်လိုက်တဲ့အတွက်ကြောင့်မိုးရွာတဲ့အခါမှာလမ်းတွေပေါ်မှာရေသိမ့်မကြီးတော့ပေမဲ့လမ်းမေးရအိမ်တွေမှာပိုပြီးကြီးကြီးလာတာကတော့မတူတာလေးတွေလို့ပဲပြောရမှာပါရှင်။ကျွမ်းညိုညိုလွယ်ပါ
မညညိုလွယ်စီစဉ်တင်ဆက်တဲ့မတူတာလေးတွေကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုအပတ်စဉ်စနေနေ့ညချမ်းအစီအစဉ်တိုင်းမှာနားဆင်နိုင်ကြပါတယ်။ VOA ကနေထုတ်လွှင့်ပေးနေတဲ့အပတ်စဉ်ကဏ္ဍတွေနေ့စဉ် TV သတင်းလွှာနဲ့ဒီရုပ်မြင်သံကြားသတင်းတွေကိုတော့ VOA မြန်မာပိုင်းစီစဉ်ရဲ့အင်တာနက်စာမျက်နှာ bami.voanews.com မှာအသံဖိုင်နဲ့ရောစာဖိုင်နဲ့ပါဖော်ပြပေးထားတာမျိုးလာရောက်ဖတ်ရှုနိုင်ကြပါတယ်ရှင်။ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးလိုတဲ့ဒါမှမဟုတ်လဲတေးသချင်းလက်ဆောင်တောင်းလိုတဲ့ဆိုရင်ဖြင့်ကျမတို့ရဲ့ email လိပ်စာက bami@voanews.com ဖြစ်ပြီးကျမတို့ရဲ့ telephone number ကတော့1-239-382-999လေးဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။
င်္ဂလာညချမ်းမှာတော်ရရှိများရှင် VOE မြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းထုတ်လွှင့်ချက်တွေကိုတော့လိုင်းဒိုမီတာ25 30နဲ့51တို့ကနေည10နာရီအထိဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုကတော့စနေနေ့ညပိုင်းဓာတ်ရိုက်လေလံအစီအစဉ်ကိုဆွေးနွေးကြရအောင်ပါရှင်ဒီညဓာတ်ရိုက်လေလံအစီအစဉ်မှာတော့ကိုအောင်လွင်ဦးကစီစဉ်ပြီးထုတ်လုပ်သူကမဆုမွန်ဖြစ်ပါတယ
်တော်ရရှိများခင်ဗျာဒီကပွဲချင်းပါဖို့လာပိုင်းသာလူတော့တဲ့အချိန်မှာမြန်မာနိုင်ငံမှာသတင်းမီဒီယာတွေကိုဖိနှိပ်မှုတွေပုံများလာတယ်ဆိုပြီးနိုင်ငံတကာကမြင်နေကြပါတယ်ဒီလိုသတင်းမီဒီယာလွတ်လပ်ခွင့်နဲ့မရှိတဲ့ရွေးကောက်ပွဲဟာဘလို့ရွေးကောက်ပွဲမျိုးဖြစ်လာနိုင်လဲရွေးကောက်ပွဲရလဒ်တွေအပေါ်မှာဘလို့ကျိုးသက်ရမှုတွေပေါ်ပေါက်လာနိုင်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်အရင်ဆုံးအနေနဲ့ကတော့မြန်မာနိုင်ငံကသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေနဲ့ပတ်သက်လို့ရေဝီရဆွေးနွေးကြပါတယ်မြန်မာနိုင်ငံမှာစစ်ဆေးရအုပ်ချုပ်မှုအဆုံးသတ်ပြီးတဲ့နောက်ပိုင်းမှာမီဒီယာလွတ်လပ်ခွင့်တွေအတော်တင့်ရလာတယ်ဆိုပြီးတော့မြင်ကြပါတယ်နိုင်ငံတကာကလည်းချီးကျူးတာတွေရှိပါတယ်ဒါပေမဲ့ဒီနောက်ပိုင်းမှာတော့တိတိကျကျပြန်တင်းကျပ်လာတယ်ဆိုပြီးပြောစံနေတဲ့တော်တော်ကြားလာပါတယ်ဆိုတော့အခုလက်ရှိအနေအထားမှာမီဒီယာလွတ်လပ်ခွင့်ကဒီစစ်ဆေးရလက်ထက်နဲ့မကွာလွန်းလောက်တဲ့အခြေအနေတွေပြန်ဖြစ်လာနေပြီလားဆိုတာဆရာဦးစီသူအောင်မြင့်အမြင်ကိုကျွန်တော်အရင်ဆုံးကြားချင်ပါတယ်ဆရာ
အဲမီဒီယာလွတ်လပ်ခွင့်လို့ပြောမယ်ဆိုရင်အဲကျွန်တော်တို့ကအင်မတန်အစွမ်းထက်တဲ့ရုပ်သံရှိမယ်ရေဒီယိုရှိမယ်ပြီးတော့မှပုံစံမီဒီယာရှိမယ်သုံးမျိုးရှိမှာပေါ့အဲဒီသုံးမျိုးထဲမှာဆိုရင်ဒီနေ့အချိန်ထိရုပ်သံမီဒီယာနဲ့ရေဒီယိုအသံဖြင့်လုပ်ငန်းတွေအားလုံးကအစိုးရရဲ့တပ်မတော်ရဲ့အဲပြီးတော့မှအစိုးရနဲ့နှိစက်တဲ့ဒါခရိုနီပေါ့နော်လက်တထုတ်တာခရိုနီတွေရဲ့လက်ထဲမှာရှိနေတော့မယ်ဆိုတော့ပုဂ္ဂလိကတွေကလုံးဝလုပ်ပိုင်ခွင့်မရသေးဘူးအဲတော့ပုဂ္ဂလိကတွေလုပ်ပိုင်ခွင့်ရဖို့ဥပဒေမရှိသေးဘူးလို့လည်းအရှင်းနဲ့မရှိသေးဘူးလို့လည်းသူတို့ပြောနေတယ်ဒါကလေးနဲ့ကြော်တော်ရှိလာပြီပေါ့နော်အဲဒီအချိန်ဒီအောက်မှာကတော့ရေဒီယိုနဲ့ရုပ်သံကတော့လုံးဝလွတ်လပ်ခွင့်မရှိသေးဘူးကျွန်တော်ဒီမှာနည်းနည်းမှမရှိသေးဘူးအဲ့ဒါအဖြစ်ပေါ့အဒုတိယတစ်ချက်ကတော့ဟုတ်ပါတယ်အဲ့ဒါသူတို့ဟိုအပြောင်းလဲဖြစ်ပြီးတဲ့နောက်ဒီ2012ကအစကျွန်တော်တို့ဒီမှာအရင်တော့ကအရန်ဆိုးရွားခဲ့တဲ့စာပီစီစီရေးဆိုတာကိုသူတို့ရုပ်သိမ်းပေးခဲ့တယ်အဲ2013ဧပြီမှာကျတော့သတင်းစာထုတ်ခွင့်ပေးတယ်ပုံနှိပ်စာနယ်ဇင်းလုပ်ငန်းကျတော့ကိုလုံးဝကိုလွတ်လပ်ခွင့်ပေးလိုက်တယ်လို့ပြောလို့ရတယ်ရေးချင်တာရေးလို့ရတယ်လုပ်ချင
်ဟုတ်ကဲ့ကျွန်တော်အခုဆရာဦးစီတို့အောင်မြင့်ရဲ့တယ်လီဖုန်းလိုင်းပြတ်သွားတယ်နဲ့တူပါတယ်ကျွန်တော်အခုတချင်းကပြည်ပမှာခြေဆိုင်ပြီးအခုပြည်ရင်းမှာဝင်လုံနေတဲ့ဒီ ARI magazine ကအဲ့ဒါဥအောင်စော်ကိုလည်းကျွန်တော်မေးချင်ပါတယ်အခုရင်နဲ့အခုအချိန်ကြီးကွာခြားချက်တွေဘလောက်တိုင်းတာတွေတွေ့ရလဲဥအောင်စော်အမြင်ပြောပါအောင်ခင်ဗျာ
အရင်ဆိုတာကတော့စစ်ဆိုးရွားကိုပြောမယ်ဆိုရင်တော့တင့်ကျက်မှုတွေအများကြီးရှိတယ်ပေါ့လေအဒီဘက်ကတော့ပွင့်လင်းမှုလွတ်လပ်မှုတွေပိုပြီးတော့ရှိလာတယ်ဒါပေမဲ့ election ကြီးလာတဲ့မြန် election ဖြစ်မယ်လို့လည်းမျှော်လင့်ရတာပေါ့လေဒါအားလုံးကစောင့်ကြည့်နေတော့မှပဲဆိုတော့ဒီ election ကြီးလာတဲ့မြန် media တွေပေါ်မှာနှိပ်ကွပ်မှုတွေရှိလာတယ်ဆိုတာကတော့အမှန်ပါပဲအဲတစ်ချိန်တည်းမှာပဲဒီခုန radio တို့ television တို့ကိုသူတို့ကသင်နေတာလေသူတို့ဆိုတာဆိုတာကသင်နေတာလေနောက်ပြီးတော့ပြည်ချိုင်းဝင်ကြီးဆိုတာလေအခုတည်းရှိသေးတယ်ဒါကြောင့်ပဲ Amnesty International ဆိုတဲ့ဖွဲ့ရနေပြီးတော့မကြာခင်ထုတ်တဲ့ report ထဲမှာဆိုရင်ပြောခဲ့တာရှင်းပါလေဒီသူတို့ interview လုပ်ခဲ့တဲ့မြန်မာပြည်ပြည်မှာရှိတဲ့ journalist တွေ editor တွေကသူတို့ရဲ့အမည်နာမကိုတော့ထုတ်ဖို့ပြောဆိုပြီးတော့ဒီ report ထဲမှာမပါဖို့ကိုပြောတယ်ဆိုတဲ့အကြောက်တရားကပြန်ပြီးတော့ဝင်လာတယ်အကျောက်တရားနဲ့စုမှုထားဆဲဖြစ်တယ်ဆိုတာကိုကျွန်တော်ထင်တယ်ထင်နေရှာကျွန်တော်တို့မြင်နေရတာဖြစ်ပါလေဆိုတော့မြန်မာပြည်ရဲ့အခြေအနေကအခု election လုပ်နေဆိုရင် media တွေကြားကန်အရေးကြီးတဲ့ပစ္စည်းတစ်ခုဖြစ်ပါလေအဲ့ဒီမှာ radio နဲ့ television ကိုအစိုးရနဲ့တက်ကထိန်းထားပြီးဆိုရင်တော့ဒီ election မှာ military တို့လုပ်ရတာကတော့ media ကိုပိုင်ထားတဲ့သူတွေပဲတော့မှဖြစ်တယ်လို့ကျွန်တော်ပြောချင်ပါတယ်
ဟုတ်ကဲ့ဒီ Amnesty International ရဲ့ဒီဒီပတ်ထဲထုတ်တဲ့အစီရင်ခံစာထဲမှာပြောထားတာဒီဟိုကျွန်တော်လည်းဖတ်ပါတယ်အာနာဘိုင်းရဲ့ချင်းချောက်မှုတွေအေးအေးယူမှုတွေကြောင့်ဒီအစိုးရကစဉ်းစားဖြတ်တာတမျိုးအဖြတ်ခံမှာဆိုလို့ကိုယ့်ဘာသာကိုပြီးတော့ကြိုပြီးစဉ်းစားဖြတ်တဲ့ပြဿနာကလည်းမီဒီယာလွတ်လပ်ခွင့်တွေစိုးရိမ်စရာကောင်းတယ်ဆိုပြီးသူတို့ကထောက်ပြထားပါတယ်ဆိုတော့ဒီကျွန်တော်ဆွေးနွေးဖို့တဲ့ဒီမြန်မာ Journalist ကိုရကကိုမြင့်ကျော်လည်းရှိနေပါတယ်ကိုမြင့်ကျော်အမြင်ရောဆွေးနွေးပါအောင်ခင်ဗျာ
အင်းကျွန်တော်မြင်ပါတော့ဗျာဟိုမီဒီယာလက်ခွင့်က2017နောက်ပိုင်းပေါ့နော် 2012 လေလောက်စီစီရုပ်တာတော့2013သတင်းစာပုံကြီးကသတင်းစာထုတ်ခွင့်ပေးတာတော့အဲ့ဒီအပိုင်းကြီးကဒီအတက်ဘက်ကိုရှိလာတယ်အဲ့ဒါကြောင့်လည်းနိုင်ငံတကာသတင်းမီဒီယာလက်ခွင့်ညွှန်းငိမ့်ဒီမှာ2014မှာထွက်တဲ့2013အတွက်ဟာဒီမှာအတက်ဘက်ကိုကြောင်းလာတယ်ဒါပေမဲ့2014အတွက်အခုဒီနှစ်ထုတ်တဲ့ဟာတွေမှာတော့အားလုံးက ဟိုပြန်ပြီးတော့ရောကြလာတယ်နောက်တစ်ခုကတော့ကျွန်တော်တို့လက်တွေ့မြင်နေရတဲ့ကိစ္စတွေပေါ့နော်လက်တွေ့မြင်နေရတဲ့ကိစ္စတွေပါလေဆိုတော့မလာမှာတရင်သမားတွေဟိုလက်ဘရန်မှာအရေးခံရတဲ့ဟာရှိတယ်ရန်ကုန်မှာလည်းမြို့တော်ခမ်းမရှိမှာရေးခံရတဲ့ဟာရှိတယ်ဟိုနိုင်ပိုင်းထိန်းသိမ်းတာရှိတယ်ပြီးတော့နောက်တစ်ခုကတော့ဟိုပြီးခဲ့တဲ့နှစ်ကဟို unity တို့ဘိုင်မွန်တက်နေတို့ကိစ္စတွေလည်းအဲ့ဒီကိစ္စတွေမှာပြစ်ဒဏ်တွေပြင်းပြင်းဟိုပြစ်ဒဏ်တွေပြင်းထန်ချတာပေါ့နော်အဲ့ဒီကိစ္စတွေဟိုကောင်စီနဲ့သမရနဲ့တွေ့တဲ့အချိန်ကနှုတ်ကပိနဲ့မနစ်နာအောင်ဆောင်ရွက်ပေးပါမယ်လို့ပြီးခဲ့တဲ့ဟာလည်းအခုချိန်ကြီးပြက်ကွက်နေသေးတာပေါ့နော်ဆိုတော့အဲ့ဒါတွေအပြင်အခုလက်တလောကိစ္စမှာဟိုတရင်တမကျွန်တော်တို့ဒီကဟိုနိုဝင်ဘာဆန္ဒပြတဲ့ကိစ္စပေါ့လေဟိုချူတောင်းမွေးဆန္ဒပြတဲ့ကိစ္စကိုအခုမှကောက်ပြီးတော့ဟိုတရားဆွဲတဲ့ပုံမှန်ဆက်ကူနဲ့တရားဆွဲတဲ့ဟာမျိုးတွေနောက်ပြီးကြတဲ့နှစ်ကုန်ပိုင်းကအလွတ်တရင်အောင်ကိုပါကြီးပေါ့သူ့ကိုလည်းဟိုတည်တဲ့အထိကိုတက်ကဟိုဆစ်ဆီးပြီးတော့တည်တဲ့အထိကိုအသက်ဆုံးရှုံးတဲ့ဒီဖြစ်ခဲ့တယ်ဆိုတော့အဲ့ဒီဟာတွေကိုကြီးလိုက်တဲ့အခါမှာဟိုကျွန်တော်တို့တရင်လွတ်ခွင့်ကဒီရွေးကောက်ပွဲနဲ့တရင်လွတ်ခွင့်ကိုကန့်တတ်ဖို့ရွေးကောက်ပွဲနဲ့သွားဆက်ဆက်နေတယ်ဆိုတဲ့ဟာမျိုးကိုကျွန်တော်တို့ကောက်ချက်ချလို့ရတယ်အခုချိန်မှာတော့ကောက်ချက်ချလို့ရပြီပေါ့နော်အစိုးရအဓိကတော့အစိုးရဖွဲ့လို့ပဲကျွန်တော်တင်တယ်ဒါပေမဲ့ခေါ်ဆောင်တဲ့ဟာကတော့ကြီးသေးကြီးလို့အဓိကတော့ကြီးသေးကြီးပေါ့ကြီးသေးဝင်ကြီးဌာနပေါ့ဆိုတော့တရင်လွတ်ခွင့်ကိုတိုက်ရိုက်ထိုးနေနေတဲ့ဟာချင်းချောက်ခံရတာဟိုတကယ်လက်ဟိုလက်တွေ့မှာဆောင်ရွက်နေတဲ့ဖွဲ့စီတော့ဒါကြီးသေးကြီးပေါ့ဟုတ
်ကဲ့ဆောစောကိုမြင့်ကျော်ပြောတဲ့အထက်မှာဒီပုံမှန်19နဲ့အရေးယူခံရတယ်ဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ပုံမှန်19နဲ့အဲ့လိုပဲသတင်းသမားတွေနဲ့ဆက်နွယ်ပြီးတော့အမှုရင်ဆိုင်နေရတဲ့မတ်ရွှေမုံလည်းကျွန်တော်ဆွေးနွေးပွဲအတွက်ရောက်နေပါတယ်မတ်ရွှေမုံရဲ့အမြင်ကိုလည်းဆွေးနွေးပါအောင်ခင်ဗျဟု
တ်ကဲ့ဒီကျွန်တော်တို့ကအခုဆိုရင်ဒါအရသာဆိုရတဲ့လက်ထက်ကိုရောက်လာတဲ့အချိန်မှာကျွန်တော်တို့မီဒီယာလွတ်လပ်ခွင့်ဆိုတဲ့ဟာအရေးအယောင်လေးပေါ့နော်ကျွန်တော်တို့ကြားတာမြင်ရတယ်ဒါပေမဲ့ဒီအရေးအယောင်ကခဏပါပဲကျမတို့ကအိမ်မက်တစ်ခုလိုပဲခဏတူတူမနမိုးလေးကြောက်သွားတယ်လို့မျိုးခုလိုမျိုးမီဒီယာလွတ်လပ်ခွင့်ကနောက်ကိုပြန်ဆွဲနေတာဒီအပြင်မှာရှိတဲ့ဒီစာဖတ်ပြည့်စက်တွေဒီလိုကြည့်လို့ပဲမီဒီယာသမားတွေသိတယ်အနာပိုင်းတွေသိတယ်အခုသူရသစ်တရက်ကအခုပုံဆုံးတော့ပဲစတန်တစ်ခုမှာအဲမပုံဆုံးသွားတဲ့အချိန်မှာသိတာလည်းတခုကမီဒီယာဟာဖိနှိပ်မှုဘလောက်ခံရတယ်ဆိုတော့အခုဆိုလို့ရှင်ထောင်ထဲမှာရောက်နေတဲ့လူတွေကလည်းအများကြီးပဲလက်ရှိကျမကိုယ်တိုင်လည်းတရားရင်ဆိုင်နေရတကယ်ဆိုကျမတို့အခုတရားရင်ဆိုင်ရတဲ့ကိစ္စဆိုလို့ရှင်တောင်းပွဲကျမတို့စနခေါ်တော့ပွဲအတွက်ကိုတရားဝင်ပါမစ်သွားတင်ခဲ့တယ်သူမျိုးမိတ်သွားတင်ပြီးတော့မှကျမတို့ကလူရှင်တဲ့နေရာအစုတွေမှာမရတဲ့ကြာကျမတို့ဟိုဖြစ်တိုင်းပြရတဲ့ကျမတို့မလို့အပ်တဲ့အတွက်ဒါဆိုမလို့တော့ဘူးလို့ရေစကားမှာတရားဝင်ပြောခဲ့ပြီးတာဒါပြောပြီးတော့မှကျမတို့ရဲ့ကျမတို့စုတောင်းရုံတက်တက်နဲ့ဒီပုံသွားပြီးတော့ဟိုသူမျိုးမိတ်ရှင်ကမှတရားဥပဒေကိုလိုက်နာကမှကျမတို့ကိုမဆကူပြန်ဆွဲကြရတယ်ဒါကကျမတို့အလက်ရှင်နာနီးလာပြီးဆိုတော့အရန်ပြတာနေပြီမီဒီယာပြည်ထိုင်မှုဆိုတာ2014မှာစပြီးသူပြောခဲ့တယ်မဲ့အခု2015ထဲမှာအလက်ရှင်နာမီဒီယာတွေကျမတို့ကပြည်နေဆိုင်ရတာအများကြီးနေပဲအဲ့တော့ဒါမီဒီရှေ့လျှောက်ပေါ့နော်မီဒီယာပြည်ထိုင်မှုတွေညာတဲ့ဒီရွေးကောက်ပွဲမှာရောတကယ်မှန်မှန်တန်တန်တရင်တွေကိုသူဆက်ဖို့ရောမီဒီယာသမားတွေဒီလိုပဲအထဲရောက်နေကြမယ်ဆိုလို့ရှိရင်ဒါဒီအားလုံးကပြတ်တောက်သွားမှာပဲဖြစ်ပေါ်လာတဲ့ကြေတနာတွေကအကျိုးဆက်ကမီဒီယာသမားတွေခံစားရတာမဟုတ်ပြည်သူလူထုတရားလုံးမှာခံစားရတဲ့နေမယ်လို့မြင်တယ်ဘာလို့ဆိုတော့ရွေးကောက်ပွဲတည်နေလို့အမှန်တိုင်းမတင်နိုင်တော့တဲ့အတွက်ကိုမီဒီယာသမားတွေဒီလိုမျိုးကြီးပဲဖြစ်လာမယ်ဆိုရင်ကျမတို့ကမီဒီယာလွတ်လပ်ခွင့်ဆိုတာမရှိဘူးဆိုကြလို့ရှိရင်တော့ဒီရွေးကောက်ပွဲကတော့ကျမတို့တော်တော်ရင်လေးကြတော့ဖြစ်တာအမှန်ပဲ
ဟုတ်ကဲ့ဟိုတစ်ဖက်မှာကြတော့လည်းပဲဒီအာနာပိုင်နေတို့ဟိုတခြားလူတွေပြောနေကြတာတွေရှိတာမီဒီယာတွေဘက်ကလည်းပဲကျင့်ဝတ်နဲ့မညီတဲ့လုပ်ရက်တွေရှိတယ်တချို့တွေဆိုလို့ရှိရင်လည်းမစင်မချင်းရေးသားဖော်ပြတာတွေရှိတယ်ဆိုပြီးတော့ဟိုမီဒီယာဘက်ကိုပြန်ပြီးအပြစ်တင်တာတွေလည်းရှိပါတယ်ဒါကြောင့်တချို့ကိစ္စတွေမှာသူတို့ဘက်ကအရေးယူရတာတွေရှိတယ်ဆိုတာမျိုးတွေပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့မီဒီယာတွေဘက်ကရောဘလို့အားနည်းချက်တွေရှိနေသလဲဆရာဦးစီသူအောင်မြင့်အရင်ဆွေးနွေးပါအောင်ခင်ဗျာ
အဲမီဒီယာဘက်ကအားနည်းချက်ကခုနကတော့ကိုအောင်လင်းဦးပြောပြလို့ဆိုနှစ်ချက်ပြောလို့ရတယ်ပထမတစ်ချက်ကဟိုမီဒီယာတွေကိုယ်တိုင်ကမီဒီယာကိုဖိနှိပ်တယ်ဆိုတဲ့ကိစ္စကလည်းလက်တလောဟိုဗာလဲတော်တော်နှစ်တော်ကြာပါပြီဖြစ်ပေါ်နေတယ်ဥပမာဆိုရင်အခုချိန်ရင်ပြည်ချိုင်းဝင်ကြီးဌာနကဒါ11ကိုတရားစွဲတဲ့ဗာညာဆိုပြီးတော့မှဒါအပန်းချင်းချင်းလောင်ဖြစ်လာတာပေါ့နော်အဲဒါပေမဲ့လူတွေပြပကလူတွေနိုင်ငံတကာလူတွေတိတ်ပြီးတော့သတိမထားမိတာက11မီဒီယာကိုယ်တိုင်ကျွန်တော်တို့ပြည်တွင်းမီဒီယာသမားတွေပြည်တွင်းမီဒီယာတိုက်တွေဂျာနယ်တိုက်တွေကိုဒီတရားစွဲတာကအမှုပေါင်း20လောက်ရှိတယ်ကျွန်တော်တယောက်တည်းဘူးဆိုရင်သူက9မှုလောက်လည်းသူစွဲတယ်စွဲတဲ့ခါကျတော့တချို့တရားရုံးကစစ်ဆေးတာလည်းစစ်ဆေးတယ်မစစ်ဆေးဘဲနဲ့ရုပ်သိမ်းခံရရတာတွေလည်းရှိတယ်အခုဆိုရင်လက်ရှိဆိုရင်ကျွန်တော်လက်တရားစွဲခံရတဲ့11မီဒီယာဒါရေးသားမှုအတွက်လည်းပဲဒီတော့မှဒီ Sunday Train အစင်းပေါ့ဟိုဥစား မြန်မာနိုင်ငံစာနာရေးအသင်းရဲ့ဥက္ကဋ္ဌဥက္ကူကိုကိုယ်တိုင်လည်းတရားစွဲထားတယ်။အဲ့လိုတရားစွဲတဲ့အမှုတွေအများကြီးလုပ်ပြီးတော့စာနာရေးတွေကိုမရင်းနိုင်မသားနိုင်အောင်အဲ့လိုဖိနှိပ်ထားတဲ့ဟာတွေချိန်ချောက်ထားတဲ့ဟာတွေကလည်းဒီ11လို့မီဒီယာကြီးကလုပ်နေတာလည်းရှိတယ်။ဒါတစ်ချက်ပေါ့။နောက်ဒုတိယတစ်ချက်ကလည်းဟုတ်တယ်ကျွန်တော်တို့ဒီမှာရေးတဲ့သားတဲ့ဟာတွေကလွတ်လပ်ခွင့်ကတော့တော်တော်ရလာပြီ။ဒါပေမဲ့ကျင့်ဝတ်နဲ့မညီဘဲနဲ့ရေးတဲ့ဟာတွေကလည်းပေါ်လာတဲ့ခါကျတော့အဲ့ကျင့်ဝတ်ကိုနင်းပြီးတော့မှအစိုးရဘက်ကညီပြီးတော့မှဟိုမတော်မတရားအရေးယူတဲ့ဟာတွေကလည်းအဲ့လိုတွေကလည်းရှိလာတယ်။ဆိုတော့ကျွန်တော်တို့ဘက်ကအားနည်းချက်တွေကတော့ခုနကတော့လိုနှစ်ချက်ရှိတယ်။ကိုမီဒီယာအချင်းချင်းဖိနှိပ်တာချိန်ချောက်တာအဲ့ဒါတွေလည်းလွတ်လာရရှိတယ်လို့မျိုးနောက်တစ်ခုကတော့ခုနကကျွန်တော်ပြောသလိုကျင့်ဝတ်နဲ့မညီဘဲနဲ့ရေးတာပေါ့။အခုဆိုရင်11ကိုတရားစွဲတာဆိုရင်တရားရုံးကိုမထင်မဲ့မြင်ပြီးမှုနဲ့တရားစွဲတယ်ဆိုတဲ့ခါကျတော့ဒါကိုတေချာဟုတ်လားမဟုတ်လားကျင့်ဝတ်နဲ့အညီရေးတယ်ဆိုရင်တော့ဒါတရားရုံးမှာအနိုင်ရမှာပဲ။ကျင့်ဝတ်နဲ့မညီဘူးဆိုရင်တော့ဒီတရားရုံးမှာအနိုင်ရမှာမဟုတ်ဘူး။ကျွန်တော်တို့ဘက်ကလည်းပြဿနာတွေရှိတယ်ဆိုတာတော့အမှန်ပါပဲ
။ဒါ
ပေမဲ့ခုနကကျွန်တော်မိတ်ဆွေတွေအကုန်လုံးပြောသလိုအစိုးရရဲ့ဖိနှိပ်မှုကလည်းအထူးသဖြင့်ပြည်ထောင်စုဝန်ကြီးဌာနပေါ့။အဲ့ဒီရဲ့ဖိနှိပ်မှုကလည်းတောက်လျှောက်ရှိနေတယ်ဆိုတာကလည်းအမှန်ပါပဲ
။ဟုတ်ကဲ့။ဆရာဦးအောင်စောအမြင်ရောကျွန်တော်တို့ဒီမီဒီယာတွေဘက်မှာရောအားနည်းချက်တွေကဘယ်လိုတွေရှိနေလဲ
။အဲ့ဒါကျွန်တော်ကတော့ဟို ethic ဘိုင်းလို့ကြေတနာပေါ့နော်။ ethic ဘိုင်းမှာပေါ့ချက်ချင်းကိုဖန်တော့ပေးတဲ့ခါမှာဒီမီဒီယာကို use မလုပ်ဘဲနဲ့ abuse လုပ်တဲ့သူတွေပေါ့အရင်တော့ကလည်း regime ပေါ့နော်အရင်တော့ကစစ်ဆိုးကအခုတော့လည်းအဆိုးရပေါ့သူတို့ကလည်းသူတို့ရဲ့ political interest တွေရသူတို့ဒီမီဒီယာကိုတုံ့နေသူတို့ crony တွေကတစ်ဆင့်သူတို့ဝယ်ထားတဲ့သူတွေကတစ်ဆင့်ဟလာအဲဒီလွတ်လပ်ခွင့်ဆိုတော့သူတို့က abuse တွေပေါ့ use မလုပ်ဘူးပေါ့အဲ့တော့ချိန်မှမ ethics ဆိုတော့မသိသေးတဲ့မြန်မာ journalist တွေတချို့ကလည်းဒါကိုသူတို့ကblood meat journalism ဘုံနာမျိုးအပြုဆုံးတာမျိုးတွေရှင်းရှိလာတယ်ရှိလာတဲ့ခါကျရင်ကျွန်တော်တွေ့နေရတယ် ethnic နဲ့ပတ်သက်တဲ့ဟာကိုနားမလည်ဘဲနဲ့အစိုးရအားလုံးကိုစင်ကာပူပုံစံမျိုးတခြား authoritarian government တွေလိုမျိုးအားလုံးတရားစွဲမယ်ဆိုတော့ကျွန်တော်ဘက်ကမတရားဘူးလို့ကျွန်တော်ထင်တယ်အဲဒါကြောင့်အခုနိုင်ငံကအဖွဲ့အစည်းတွေအနေနဲ့ဝင်ပြီးတော့ဒီ ethnic နဲ့ပတ်သက်တဲ့ training တွေ responsibility journalism တွေပါလဲဆိုတဲ့ကိစ္စတွေသင်ပေးနေတဲ့နေရာတွေကပို့ပြီးတော့အကျိုးရှိတယ်အဲ့လိုမျိုးပဲနဲ့အစိုးရကတရားစွဲနေတာပဲဆိုရင်တော့ကျွန်တော်ထင်တယ်ဒါဟာတရားနဲ့တမှုလည်းမရှိဘူးဒါ climate of fear ပြောတဲ့အကြောက်တရားကိုပြန်ပြီးတော့တွင်းပေးပြီးအားလုံးဆက် censorship ဖြစ်အောင်လုပ်ပေးနေတဲ့ပုံစံမျိုးလို့ပဲကျွန်တော်သုံးသပ်မိတယ
်ဟုတ်ကဲ့ကျွန်တော်ကွန်မြင့်ကျော်အမြင်ရောခင်ဗျာကျွန်တော်ဒီသတင်းမီဒီယာသမားတွေကွန်မြင့်ကျော်ကိုလည်းကိုယ်တိုင်လောက်ကင်နေကြတာဆိုတော့မီဒီယာသမားတွေဘက်ကရောဟိုတိုးတက်အောင်လုပ်စရာဘယ်ကဏ္ဍတွေရှိနေလဲ
မီဒီယာသမားအမှုပေါ်နော်ဟိုမီဒီယာမှာတော့အမျိုးမျိုးဟိုသတင်းသားပညာအဆင့်မျိုးမျိုးရှိကြတာပေါ့နော်ဟိုတကယ်ကို ethic ကိုတတ်နိုင်ပြီးတက်တဲ့အကောင်းဆုံးဖြစ်အောင်ထိန်းသိမ်းနေဟိုမီဒီယာသမားတွေလည်းရှိတယ်မီဒီယာတွေလည်းရှိတယ်အဲ့လိုပဲဟိုအခက်ပေါ်ပေါ်လုံးလုံးနဲ့သူများသတင်းကိုတစ်ခါပြန်ကူးချတာတော့အဲ့လိုမျိုးလုပ်တဲ့ဟိုသတင်းသမားတွေလည်းရှိတယ်မီဒီယာတွေလည်းရှိတယ်တစ်ခါလေမီဒီယာတွေကသတင်းသမားတွေခိုင်းတော့နော်ဟိုပေါ်ပေါ်လုံးလုံးနဲ့ပဲသူတို့ကုန်ကျစရိတ်တာနဲ့ပဲကူးချတာတွေခုံချတာတွေတစ်ခါလေမှမသိကြတဲ့သတင်းတွေရေးတာမျိုးပေါ့နော်တစ်ခါလေမှ Facebook ပေါ်က Social Media ပေါ်ကဟိုဒီမပြုနိုင်တဲ့ဟာတွေကောက်ယူပြီးတော့ရေးတာဆိုတဲ့မခိုင်လုံတဲ့ဟာတွေဒါမျိုးလည်းရှိရဲအဲ့ဒါတွေကိုဟိုထောက်ပြပြီးတော့ဒီမီဒီယာလောကကဟိုထိန်းချုပ်ဖို့လိုတယ်ဆိုတဲ့ဟာတော့ဒါကတော့အစိုးရရဲ့ဟိုဘယ်လိုခေါ်မလဲအရင်လက်ထက်ကလိုမျိုးသူတို့ကဟို justification လောက်တာပေါ့နော်ဒီဟာသူတို့ထိန်းချုပ်တယ်ဆိုတာမှန်ကန်ကြောင်းသက်တည်ပြကိုကြိုးစားတာလို့ကျွန်တော်မြင်တယ်ဒီလိုမျိုးဟိုကျင့်ဝတ်ပိုင်းဆိုင်ရာကိစ္စတွေကစာနေစင်းကောင်စီလည်းရှိတယ်စာနေစင်းကောင်စီမှလည်းတိုင်ကြားမှုအညီပေါင်းနဲ့တိုင်ကြားမှုကော်မတီဖွဲ့ရရှိတယ်အဲ့လိုကိစ္စမျိုးတွေခိုင်တွဲဖြည့်ချင်းမိတယ်ဟိုစီးကြီးမောင်မိုင်းဟိုဘာသာရေးပြပကလူမျိုးရေးပြပကလူမျိုးရေးပြပကလို့လှုပ်ဆော်တဲ့ရေးသားမှုမျိုးဖော်ပြမှုမျိုးမဟုတ်ခဲ့ရင်တော့တရားမှုတွေကစွဲစရာတိတ်မရှိဘူးလို့ကျွန်တော်မြင်တယ်ကျွန်တော်လည်းအဲ့ကော်မတီမှာပါနေတော့အဲ့လိုမျိုးဒီပြီးခဲ့တဲ့3နှစ်ပြင်မှာဟိုတိုင်ကြားတဲ့မှုပေါင်း100ကျော်ရှိတယ်ပေါ့နော်ဟိုတချို့ကလည်းတိတ်မဆိုင်တဲ့ဟာတွေအနေချင်းရှိတယ်ဒါပေမဲ့အများစုကတော့အဲ့ဒီပေါ်ပြမှုတွေမတိကျတဲ့ဟာတွေကိစ္စတွေအဲ့ဒါမျိုးတွေကိုကျွန်တော်တို့ဟိုကြားဝင်ဖြည့်ရှင်းနေတယ်ညှိနှိုင်းနေတယ်ချွာတွေလည်းမီဒီယာဘက်ကပြန်ပြီးပြင်ဆင်နေဖြည့်ရှင်းတာမျိုးတို့ပြင်ဆင်တာမျိုးတို့အဲ့လိုမျိုးတွေနဲ့ဖြည့်ရှင်းဆိုတော့အဲ့ဒီ mechanism ကလည်းရှိပြီးသားပဲအကယ်တမ်းကျတော့ဒီဟာတွေကြောင့်ကျင်းဝတ်နဲ့မညီလို့အခုလိုမျိုးဖန်ခံပါလေဆိုတဲ့ဟာကတော့ဒါကတော့ရှင်းပြပေးတဲ့သဘောလို့ပဲကျွန်တော်ထင်ပါတယ
်ဟုတ်ကဲ့တခုရှိရာဒီမီဒီယာနဲ့ပတ်သက်လို့ဒီအာဏာပိုင်တွေဘက်ကဖိနှိပ်မှုရှိတယ်ဆိုတဲ့ကိစ္စတွေတော့ပြည်တွင်းပြည်ပတော်တော်ကြေကြေပြင်းပြင်းလက်ခံထားတယ်ဒါပေမဲ့ကျွန်တော်ဒီနေရာမှာတခုသိချင်တာကဒီအတိုက်ခံတွေတခြားနိုင်ငံအင်အားစုတွေရဲ့ဒီမီဒီယာအပေါ်မှာထားတဲ့သဘောထားရောကျိုးအားရကျင်းနဲ့လောက်ဆရာရှိရလားဆရာဦးအောင်စောအမြင်ရင်းဆွေးနွေးပါဦးခင်ဗျာ
အာတိုက်ခင်ဆိုတာလေဗျာဟိုမီဒီယာဘက်ကသူ့ကိုတုံးနေတယ်ဆိုတာသိနေဖို့လိုတာပေါ့ဗျာအာတိုက်ခံနေဆိုတာလေစိတ်နေမှမဟုတ်တဲ့ဥစ္စာ
သူတို့ကောင်းနေမှာမဟုတ်တော့ဆာသူတို့ကတော့အဲဒီလိုပဲမီဒီယာဆိုတာတုံးချမှာပဲအမ်ပိကမှာဖြစ်ဖြစ်ထိုင်းမှာပဲဖြစ်ဖြစ်ဒီမှာပဲဟိုမြန်မာပြည်မှာဖြစ်ဖြစ်ဒီလိုပဲမီဒီယာကိုနိုင်ငံသမားကတုံးချမှာပဲအဲတုံးချနေတယ်ဆိုတော့သိနေပို့လို့လာပါပဲကျွန်တော်လိုပဲအောက်ပြောချင်ပါတယ်အဲ့တော့တိုက်ခန့်မာရီယာအာနာယလန်ရဲ့မီဒီယာတွေအတွက်သူတို့ပြည်စုတွေ့ဆောင်ပေးမှာလားမီဒီယာတွေတကယ်ကိုပို့ပြီးတော့ဒီထက်ပို့ပြီးလွက်ခွင့်ရအောင်လုပ်ပေးမှာလားတကယ် Indian Press Council လို့ ਆ မျိုးတကယ် Independent ဖြစ်ဖြစ်လွတ်လပ်နဲ့လုပ်ခွင့်ပေးမှာလားဆိုတော့မေးခွန်းထုတ်စရာရှိနေတော့အမှန်ဖြစ်ပါတယ
်ဟုတ်ကဲ့ဆရာဦးစီသူအမြင်ရောခင်ဗျပြောပါဦး
အဲကျွန်တော်တို့ကဒီမှာမီဒီယာဆိုရင်အများစုကဟိုဘယ်လိုလဲရောထွေးပြီးတော့မှအားလုံးကိုမီဒီယာလို့မြင်တယ်ဆိုရင်တော့အဲ့ဒါချင့်ကပ်ရတာခက်သွားလိမ့်မယ်ခင်ဗျအဲဘယ်လိုဖြစ်လာသလဲဆိုတော့မီဒီယာလုပ်ငန်းကအဲလွန်ခဲ့တဲ့50နှစ်ကစပြီးတော့ကျွန်တော်တို့ပြည်တွင်းမှာအရန်ကြီးမားလာတယ်စီးပွားရေးသဘောအရကြီးမားလာတယ်လို့မျိုးဩဇာအာဏာနဲ့ဆက်ဆက်ပြီးတော့လဲသူကဟိုဩဇာကြီးလာတယ်သူကကြီးလာတဲ့ခါကျတော့အဲ့လိုဖြစ်လာတဲ့အလားတူပဲသူကဒီထဲမှာအမှုတွေပါဝေပါလာလဲဆိုတော့ဒီအစိုးရနဲ့နှီးဆက်တဲ့အဲ့ဒီကိုယ်နီတစ်သေးတွေကမီဒီယာတွေဝင်ပိုင်မှုကျွန်တော်တို့ပုံနဲ့မီဒီယာပေါ့နော်ကြိုးစားတာတွေရှိတယ်လို့သူတို့ပိုင်နဲ့ပိုင်ထားကြတယ်အရင်ထောက်လိုက်အဆက်တွေတွေကလည်းပိုင်ထားတာတွေရှိတယ်အဲပြီးတော့မှနောက်ဒီအာဏာရရေးအတွက်ကိုဒီမီဒီယာကိုကုလုံးလုပ်ပြီးတော့မှပုံချိုးချမဲ့လူတွေကလည်းပိုင်လာကြတယ်ပိုင်လာကြတဲ့ခါကျတော့ဟိုပြဿနာကတော့ဒီမှာအမျိုးစုပေါ်တာပဲမျိုးစုပေါ်တဲ့ခါကျတော့ပြဿနာတစ်စုံတစ်ခုပေါ်တိုင်းဟိုကိစ္စတစ်ခုချင်းတစ်ခုချင်းဒီမှာကျွန်တော်တို့ကအဲ့ဒါကိုမချင်းကပ်ပဲနဲ့အတခုခုဆိုရင်ဒါမီဒီယာကိုဖိနှိပ်လိုက်တယ်တခုခုဆိုရင်ဒါမီဒီယာကိုဟိုကလုံလိုက်တယ်ဆိုရင်တော့ကျွန်တော်တို့မှဟိုဟာဟိုလွဲမှာပဲတကယ်တော့မီဒီယာထဲမှာအခုဆိုရင်အများကြီးရောထွေးပြီးတော့ကျွန်တော်မပါလာဘူးတကယ်တကယ်ကိုဟိုဘာလဲသတင်းတော့အများစုကတော့တကယ်မီဒီယာအတွက်ကိုတာဝန်ချေအောင်လုပ်နေတဲ့လူတွေမျိုးရှိတယ်လို့မျိုးပဲတချို့ဟိုမီဒီယာပိုင်ရှင်တွေဆိုရင်ကိုကျိုးစည်းဝါအတွက်နောက်အာဏာနဲ့ချိတ်ဆက်ပြီးတော့လုပ်တဲ့ဟာတွေကလည်းအခုတော်တော်လေးကိုရှိလာပြီအဲ့ဒီဥစ္စာတွေပါလာတဲ့အတွက်ကြောင့်မို့လို့ဒီလိုတစ်ခုဆိုရင်ကျွန်တော်တို့ကဟိုမီဒီယာနဲ့ဒီလိုတစ်ခုနဲ့ဖြစ်တယ်အဲ့လိုမျိုးပြောဖို့ဆိုတာတစ်ခုတချို့ဟာတွေကဂိုင်းကနာပြဿနာတွေဖြစ်တယ်မှန်တယ်တချို့ဟာဆိုတကယ်ကိုမီဒီယာကိုဖိနှိပ်ဖိနှိပ်တာအဲ့လိုမျိုးခွဲခြားပြီးပြောဖို့ဒိုလာမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဟိုကိုမြင့်ကျော်အမြင်ဆွေးနွေးပါအောင်ခင်ဗျာဒီနိုင်ငံရေးအင်အားစုတွေဘက်ကမီဒီယာပေါ်ထားတဲ့သဘောထားတွေရောအားရချင်တဲ့လောက်ဆရာချင်းနေမှာရှိရလား
ကျွန်တော်မြင်ပြောရင်တော့ဟိုလောလောဆယ်မှာဆိုပါတော့ဟိုအတိုက်ခံရသူပေါ့နော်တိုက်ခံရသူကမီဒီယာကသူတို့ဘက်ကိုတပွားမီဒီယာကတိုက်ခံဘက်ကိုဖေဗာပေးတယ်ဆိုရင်တော့ဘာမှတော့ပြဿနာမရှိဘူးပေါ့ဒါပေမဲ့ဟိုမီဒီယာကတကယ်ကိုဟို critical ဖြစ်လာတဲ့အခါမျိုးမှာတော့နိုင်ငံရေးသမားတွေများသူကမီဒီယာကိုသိကြကြမှာမဟုတ်ဘူးအဲ့ဒါတော့ဟိုသိကြတယ်နောက်တစ်ခုကတော့ဟိုအဲ့ဒါဒီပိုင်းပေါ့လေဟိုအကျိုးစီးပွားချင်းတတ်တူမကြအကျိုးစီးပွားဆိုတာသူတို့အကျိုးစီးပွားနဲ့တတ်တူမကြတဲ့ခါမျိုးမှာတော့မီဒီယာသူ့အကြိုက်မှာမဟုတ်မီဒီယာလည်းတကယ်ကိုခရစ်တကယ်ဖြစ်နေပေါ့လေအဲ့ဒါဒီပိုင်းပေါ့နောက်ဒီပိုင်းကတော့လက်ရှိမီဒီယာရဲ့အခြေအနေကိုလည်းတကယ်ဟိုသိပြီးတော့ဟိုနိုင်ငံရေးအားသူတွေစိတ်မဝင်စားကြဘူးလို့ကျွန်တော်ထင်တယ်စိတ်ဝင်စားတဲ့အတွက်ကြောင့်လည်းဒီမီဒီယာဘက်က issue တွေသိပြီးတော့နားမလည်ကြဘူးလို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဟိုကျွန်တော်စောစောပိုင်းဆွေးနွေးဖို့ကျွန်တော်ခေါင်းစဉ်တက်ထားတဲ့ဟိုအပိုင်းကိုလည်းကျွန်တော်နည်းနည်းလေးပြန်ကောက်ချင်ပါတယ်ဒီ Amnesty International ဒီ Department ထွက်တဲ့အစီရင်ခံစာမှာသူကအထူးသဖြင့်သူက highlight လုပ်ပြီးပြောထားတာတခုရှိပါတယ်ဒါတော့ဒီရွေးကောက်ပွဲတွေကျင်းပကန်ဒီအခြေအနေမှာမီဒီယာတွေကိုဖိနှိပ်တာစိုးရိမ်စရာကောင်းတယ်ဆိုပြီးသူကထောက်ပြထားပါတယ်စောစောကိုမြင့်ကျော်ကလည်းဟိုသူ့အမြင်ကိုပြောပါတယ်ဒီရွေးကောက်ပွဲနာနီမှာပိုးပြီးလှုပ်လာတယ်လို့သူမြင်တယ်ပေါ့လေဆိုတော့ဒီဟာရွေးကောက်ပွဲမတိုင်ခင်ငွေမှာဒီအာဏာပိုင်တွေဘက်ကအခုလိုမီဒီယာကိုဖိနှိပ်တာရေရွက်ချက်ရှိရှိနဲ့တမင်လှုပ်လာနေတယ်လို့တော့ဟိုပြောနိုင်တဲ့အခြေအနေမှာရှိနေလားဆရာဦးစီသူအမြင်အရင်ဆွေးနွေးပါဦးခင်ဗျအ
ဲကျွန်တော်ခုနကပြောရတဲ့မှာဟိုပါသွားလိမ့်မယ်ကျွန်တော်မြင်တာကတော့ဗီဒီယိုနဲ့ရုပ်သံကသူတို့လက်ထဲမှာရှိနေပြီဆိုတဲ့အခါကျတော့အဲ့ဒီရဟန်းနဲ့ပတ်သက်လို့ဘာမှသူတို့ဟိုအစွမ်းအလွန်ကြီးတဲ့ဟာတွေဖိနှိပ်ဖို့အကြောင်းမရှိဘူးကျွန်တော်တို့ပုံနှိပ်မီဒီယာတစ်ခုပဲရှိတယ် public တွေလက်ထဲမှာအဲ့ဒီပုံနှိပ်မီဒီယာတစ်ခုပဲရှိတဲ့ခါကျတော့ပုံနှိပ်မီဒီယာကိုလည်းသူတို့ကြည့်နေတာပဲကြည့်နေပြီးတော့မှခုနကတော့မတ်ရှင်ပုံကိစ္စမျိုးဆိုရင်ဒါအလွန်ရှင်းတယ်အဲဒါသူ့ကိုအရေးယူလိုက်တယ်ဆိုတဲ့ကိစ္စမျိုးပေါ့ဒါပေမဲ့နောက်ကျွန်တော်ထင်တာကမီဒီယာတစ်ခုတည်းကိုတော့မဟုတ်ဘူးခင်ဗျာအခုကျွန်တော်ကြည့်တာရေကောက်ပွဲနီးလာတဲ့အချိန်မှာဒီတက်ကြွလှုပ်ရှားတဲ့လူတွေအကုန်လုံးမိဘလောက်ကိုထောင်ထဲမှာထည့်ထားတဲ့ဥစ္စာအခုကျွန်တော်တို့မြင်နေရပြီမြင်နေရပြီဆိုတော့ဒီထဲမှာဟုတ်ပါတယ်မီဒီယာလည်းပါပါတယ်ဒါပေမဲ့ကျွန်တော်တို့မီဒီယာမှာဖြစ်နေတာအဲ့ဒီကိစ္စတစ်ခုတည်းမဟုတ်ဘူးကျန်တဲ့အကျိုးစီးပွားကိစ္စတွေခိုင်းကနာပြဿနာတွေအဲ့ဒီပြဿနာတွေလည်းရောထွေးပါတဲ့ခါကျတော့ဒီမီဒီယာကိုပဲပြပြသာသာဖိနှိပ်လာတယ်လို့တော့ဟိုကျွန်တော်ပြောနိုင်မယ်လို့တော့မထင်ဘူး။ဘာကြောင့်လဲဆိုတော့ဗီဒီယိုရုပ်သံရောသူတို့တက်တက်မှာပဲအားလုံးရှိနေတဲ့ခါကျတော့သူတို့ဘာမှလုပ်ပြလို့မလို့လို့ဖြစ်ပါလား
။ဟုတ်ကဲ့။ကိုအောင်စောအမြင်ရောခင်ဗျာဒီရွေးကောက်ပွဲနီးမှာတမင်တက်တက်လုပ်တယ်လို့မြင်လား
။ရွေးကောက်ပွဲနီးလာရင်တင်းကျပ်မှုတွေအားလုံးပေါ်မှာရှိလာမယ်ဆိုတော့တွက်ချက်ပြီးသားလို့ကျွန်တော်ထင်ပါတယ်။အဲ့တော့ဟိုကျွန်တော်ပြောချင်တာကတော့အဓိကတော့မြန်မာနိုင်ငံက
နှစ်ပေါင်း20ကျော်ရွေးကောက်ပွဲရှိခဲ့တာလည်းမဟုတ်မီဒီယာတွေကလည်းဒီအခုလက်ရှိလောလောဆယ်နေတဲ့မီဒီယာအများဆုံး independent media ရောပေါ့ print media တို့မများလည်းဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့ experience အားလည်းတချို့ကရှိကြမှာမဟုတ်ဘူးအဲ့မှာ media role ဖြစ်တဲ့ဒီမှာ western လို့ဝါမယ့်ကိစ္စတွေ voter education တွေပြီးတော့ဒီ conflict တွေရှိနေတဲ့နိုင်ငံမှာဆိုရင်တော့ဒီ peace building ပေါ့လေအဲ့ဒါတွေကိုပြုလုပ်ကြမှာလေဒီ letter process ကိစ္စတွေကိုဒီပုံလုံးမဲ့သူတွေကိုကျွန်တော်တို့ကဘယ်လိုတွားပြီးတော့ပြည်သူတွေကိုဘယ်လိုအရှင်းပြပေးမလဲ election လောက်တဲ့နေ့ကျမှမီဒီယာကသူ့လက်ကိုလုံးမှာမဟုတ်ဘူးအခုတည်းကမီဒီယာသူ့လက်ကိုလုံးနေရပြီလို့ကျွန်တော်မြင်တယ် election ပြီးသွားရင်လည်းသူကသူ့လက်ကဒီ post election monitoring the process ရှိသေးတယ်ဒီနိုင်ငံရေးသမားတွေအရေးခံတဲ့သူတွေဘာလုပ်နေလဲဆိုတာကိုမီဒီယာဆက်လုပ်ရတာဖြစ်တယ်အဲ့တော့ကျွန်တော်ကစိုးရိမ်တာကအခုချိန်ထိမီဒီယာကလွတ်လပ်တယ်ဆိုတဲ့မီဒီယာတွေရနေတဲ့ space တွေကနေအခုမြန်မာပြည်မှာ now 3 လနဲ့5လအတွင်းမှာ election ဖြစ်ခဲ့ရင်ပေါ့ဗျာ election ဆိုတာမြန်မာနိုင်ငံမှာရှိလာတော့မယ်ဆိုတဲ့ atmosphere တစ်ခုတော့မပေးနိုင်တဲ့အနေအထားတစ်ခုမှာရှိနေတယ်လို့ကျွန်တော်ခံစားနေရတယ
်ဟုတ်ကဲ့ဆိုတော့ဒီလိုသာသတင်းမီဒီယာလွတ်လပ်ခွင့်တွေမရှိခဲ့ဘူးဆိုလို့ရှိရင်ဒီရွေးကောက်ပွဲအတွက်ရွေးကောက်ပွဲရလဒ်တွေပဲဖြစ်ဖြစ်ပေါ့နော်ရွေးကောက်ပွဲမှာအဓိကဆုံးဖြတ်ကြမယ်မဲဆန္ဒရှင်လူလူတွေအတွက်ပဲဖြစ်ဖြစ်ဘလို့အကျိုးဆက်တွေကျင်းဝနိုင်လဲဆရာဦးစီသူအမြင်အရင်ပြောပါဦးခင်ဗျအ
ဲကျွန်တော်2010မှာကျွန်တော်ဂျုံမှုပါတယ်2010တုန်းကဆိုရင်ဒီမတ်ဟိုလူဝင်မှာစမဲ့ဟာကိုမတ်လကလေးကကျွန်တော်တို့ဒေတာသတင်းတွေလိုက်တယ်တင်ပြတယ်ဒီလူလူကိုအသိပေးတာတွေပါကျွန်တော်တို့လုပ်တယ်ဒါပေမဲ့မီဒီယာကိုဖိနှိပ်ထားလိုက်တဲ့အခါကျတော့ကျွန်တော်တို့ဘာတစ်ခုမှမပြောနိုင်ဘူး။ဘာမှလည်းအဖြစ်ပေးတာမလုပ်နိုင်ဘူး။ဘုရားတော်ကကိုအောင်ကျော်ပြောတာဒါအယံမှန်တယ်။တကယ်ဆိုရင်ဒီထက်စောပြီးတော့မှရုပ်ောက်ပွဲဟိုအတွက်နဲ့ပတ်သက်တဲ့ဟာတွေကိုပြည်သူလူထုကိုအများကြီးလုပ်ပေးဖို့လိုနေပြီ။ဒါပေမဲ့ပြည်သူတွေဆိုတဲ့ဥစ္စာကကျွန်တော်တို့ပုဂ္ဂလိကလက်ထက်မှာရှိတာကဒီသတင်းစာပုံနှိပ်မီဒီယာနည်းနည်းလေးပဲရှိတယ်။ဒါနဲ့လုပ်ဖို့ကဘလို့မှဟိုအနေမမီနိုင်ဘူး။ကျွန်တော်တို့လုပ်ရမယ့်ဟာကရုပ်ောက်ပွဲ process နဲ့ပတ်သက်တဲ့ဟာတွေကျွန်တော်တို့ပြောရမှာအများကြီး။အခုဆိုရင်ကော်မရှင်ကလုပ်နေတဲ့ဟိုဒီတော့ message ကောက်တဲ့ကိစ္စမှာဆိုရင်လည်းအလွယ်လွယ်ချော်ချော်နဲ့လုပ်ကြရတဲ့တပုံတစ်ခေါင်းကြီးပဲအဲ့ဒါတွေလုပ်ရအောင်မယ်ပြီးတော့မှဒီရုပ်ောက်ပွဲမှာဆိုရင်ဟိုပြီးခဲ့တဲ့2010တုန်းကတော့မှအားလုံးဝေပြိုင်နေလူက3000နီးပါးလောက်ရှိရဲ့အခုဆိုရင်ပြိုင်နေလူကဒါ5000လောက်ရှိလာလိမ့်မယ်ဒါတွေကဘယ်သူတွေလဲဘယ်ပါတီတွေလဲဒါတွေပြည်သူတွေမသိသေးပဲနဲ့မဲသွားပေးရတယ်ဆိုတဲ့အဖြစ်ကတတော်ကိုဟိုဆိုပါတယ်ဆိုတော့ကျွန်တော်တို့ဒီမီဒီယာတွေကအခုချိန်ထဲမှာစာမလုပ်ဘူးဆိုရင်အခက်အခဲအများကြီးရှိနိုင်တယ်မီဒီယာတွေကဘုလို့ပေါ့ဟိုရုပ်သံနဲ့ဗီဒီယိုကိုသူတို့ကခြင်ထားမယ်ပုံနဲ့မီဒီယာကိုလည်းအခုလိုတစ်ချိန်ချင်းကြက်သေးအောင်လုပ်နေမယ်ဆိုရင်တော့ဒါတွေကဟိုရုပ်ောက်ပွဲအတွက်ကိုညှက်လက်ကောင်းနေထွက်လာလိမ့်မယ်လို့တော့ကျွန်တော်မပြောလိမ့်ဘူးဗျ
။ဟုတ်ကဲ့ကိုမြင့်ကျော်သဘောထားကိုပြောပါအောင်ခင်ဗျ။အ
င်းကျွန်တော်လည်းအမြင်တူပါတယ်ဘယ်လိုလဲဆိုတော့ TV Radio ပေါ့နော် TV Radio ရဲ့နောက်ကဟို Regional Community Radio လို့ Community Radio ပဲခေါ် Regional Radio တွေပေါ့အဲ့လိုမျိုးဟိုသူ data alike ကိုကအဲ့လိုမျိုးရုပ်သံလိုမျိုး radio လိုမျိုးတွေမရှိတော့ဟိုအားလုံးကဒီပင်မမြမတန်ဆိုတာဟိုသူကကန်တက်ချက်တွေနဲ့နောက်သူကသူ့မှာဘယ်လိုခေါ်မလဲ public service လည်းမဟုတ်သေးဘူးတကယ်ဟိုပြောင်းမယ်လို့ပြောတည်တိုင်အောင် public service ဖြစ်လာဖို့ဆိုတာလိုတဲ့ကိစ္စတော့မဟုတ်ဘူးဆိုတော့ဒီဟိုနောက်သူကတော့ point on မှာအင်ဂျင်နီဖုန်းနဲ့ခိုင်နေသွားလဲအဓိက entertainment နဲ့ဒီသတင်းမျိုးကိုတက်နိုင်ပြီးဟိုအောင်လေ critical ဖြစ်တဲ့တွင်ရောဒီ election နဲ့ပတ်သက်လို့လည်းတလောက်ကြီးမလုပ်ကြအောင်ပေါ့နော်ဆိုတော့ဟိုရုပ်သံနဲ့ radio ဘက်မှာအားနေနေတော့ဒီဟိုရုပ်ောက်ပေါ်နဲ့ပတ်သက်တဲ့ coverage ဒီမှာတော့ဒူးဒူးကိုတကယ်ပညာပေးနိုင်တဲ့ဟာရော critical လုပ်နိုင်တဲ့ဟာချက်ချင်းဟိုဇုံဒီယာဖြစ်နေချိန်မှာလူတွေအားလုံးကို influence or message or အချက်နဲ့ information ပေးနိုင်တော့ online လုပ်နိုင်တဲ့တိုင်းတောင်အားနေတော့နော်ကျွန်တော်တို့အခုကရုပ်သံတို့ဟောရုပ်သံမဟုတ် print media ပုံနှိပ် media နဲ့ဒီ online လို့ဟာမျိုးတော့ပဲဒါပေမဲ့ online ဆိုတာလေ internet တွေကနေပိုင်းမှာဒီလောက်ကြီးကောင်းတာမဟုတ်တော့ဟိုလွယ်ဘူးပေါ့နော်ဆိုတော့ကျွန်တော်တို့ကအကန့်အသတ်ထင်ပါပဲရှိတယ်အဲ့ဒီထဲမှာမှတစ်ခါခုလိုမျိုးဟိုထပ်ပြီးတော့သတင်းသမားတွေတခြားကိစ္စတွေနဲ့အကြောင်းတရားတွေဖြစ်လာအောင်တခြားဟိုအမှုကိစ္စတွေတရားဆွဲတာအဲ့လိုဟာမျိုးတွေနဲ့အလုံးချက်အောင်လုပ်ထားတဲ့ဟာမျိုးကြတော့သတင်းသမားတွေကဟိုနောက်ကျစ်တလန်းထုတ်တာမျိုးလေတဘောကတချို့ကိစ္စတွေမှာ sensitive ဖြစ်တဲ့ကောင်မျိုးမှာဟို sensitive ဖြစ်တဲ့ကိစ္စမျိုးမှာ non talent ထုတ်ပြီးတော့နေလိုက်တာမျိုးလည်းဖြစ်နိုင်ဆိုတော့ဒီဟာတွေကတော့ဟိုယူကော့ပွဲနဲ့ပတ်သက်လို့ဟို2010ထက်တော့ကာယုံမရှိနေတော့ဘယ်မှာတကယ်တမ်းလက်ရှိရှိနေတဲ့အနေအထားရတကယ်တောင်းအောင်ကြအောင်လုပ်နိုင်ဖို့ကတော့ဟိုအကန့်အသတ်တွေအများကြီးရှိတယ်စောစောပြောရဲဒီဟိုရုပ်သံရှိတဲ့ကိစ္စတွေနောက်ကတခြားသောသတင်းသမားတွေပေါ်မှာဟိုကန့်သတ်ချက်တွေကြောင်းရဲဟိုဒီဟာတွေကအကန့်အသတ်ကြီးအမှန်တကယ်ဆိုရင်တော့ဒီကေရန်အခုလက်ရှိ2013-14လောက်မှာရှိတဲ့သတင်းသမားရဲ့သတင်းလွတ်လပ်ခွင့်နဲ့ဆေးရထက်တန်မှုမျိုးနဲ့ဒီ2015ရေးကော့ပွဲတကယ်ဒါဆိုရင်တော့
ဒီတဲ့ပို့ပြီးတော့ဟို coverage လုပ်နိုင်မဲ့သဘောမျိုးဟိုတင်ပြနိုင်မဲ့သဘောမျိုးရှိတာပေါ့နော
်ဟုတ်ကဲ့
ဆိုပေမဲ့လည်းလက်တလို့ဖြစ်နေတဲ့အငွေသက်ကဟိုသိပြီးတော့ကောင်းတဲ့ဟိုပါဝင်တင်တော့မဟုတ်ဘူးဘယ်လိုကောင်းလဲနည်းနည်းအကြောင်းတရားတော့နေဟိုမုံဟိုလွမ်းမုံနေတယ်ဟိုမုံမိုင်းနေတဲ့သဘောမျိုးတော့အဲ့ဒီလိုမျိုးတော့ခံမှန်းလို့ရတာပေါ့နော
်ဟုတ်ကဲ့ကျွန်တော်ဒီအစီအစဉ်လဲမကြခင်အဆုံးသတ်တော့မလို့ကျွန်တော်ဒီမက်ရွှေမော်ကိုလည်းအလှည့်ပေးချင်ပါတယ်မက်ရွှေမော်ရင်ဒါဆိုလို့ရှိရင်ကျွန်တော်တို့ဒီလိုမီဒီယာလွတ်လပ်ခွင့်အခြေလွတ်လပ်ခွင့်နေလွတ်လပ်လာမရှိတဲ့အခြေအနေမျိုးမှာရွေးကောက်ပွဲအပေါ်မှာဘလို့ကျိုးဆက်တွေရိုက်ကပ်လာနိုင်မယ်လို့မက်ရွှေမော်ရဲ့အမြင်ကိုလည်းဆွေးနွေးပါအောင်ခင်ဗျာ
ဟုတ်ကဲ့ဒီကျွန်တော်တို့ရခင်ရွေးကောက်ပွဲအတွက်ကြုံရဆိုလို့ရှိရင်တော့လေဒီဒီရင်ကလွတ်လပ်ခွင့်ကိုကောင်းကောင်းကိုမရခဲ့ဘူးမရခဲ့တဲ့အတွက်ကိုအလိုပေါ်ကျွန်တော်တို့နိုင်ငံဒီတခုတော့နေရာမျိုးနဲ့ကဆိုလို့ရှိရင်ကလကာကြီးတခြားတရားတော်မျိုးမဲခုံးမှသွားတာမျိုးပေါ့နော်အလိုပြဿနာကြီးရှိတယ်ကျွန်တော်တို့ဆိုရင်မောင်းဆုပ်ဆွဲဆုပ်အမှလူကြီးတက်တွေပါနေတယ်အဲ့လိုမျိုးပေါ့နော်အများကြီးကျွန်တော်တို့ကြုံတွေ့ရတယ်ဒါတော့အခုဒီ2014မှာကဟိုမီဒီယာပြည်နိုင်မှုကအရန်များလာတဲ့အခါကျတော့ဒီပေါ်တော့လူတွေကဒီမီဒီယာကိုဖိနှိပ်ထားတယ်ဆိုတာကမီဒီယာကပဲထုတ်ပြန်ပြတာလေမီဒီယာရဲ့တကယ်တော့ရွေးကောက်ပွဲသိပြီးတော့ဟိုအရင်တိုင်းပဲသိသိကြတော့တဲ့ပုံစံမျိုးဖြစ်နေရ။ဘာလို့ဟိုတက်တက်ပြန်သဘိုးလိုက်မယ်ဆိုရင်ဒိဋ္ဌိမျိုးတော့ဖြစ်နေရပေါ့။ဘာဖြစ်လို့လဲဆိုတော့လည်းမထူးသေးလူတွေပဲလွတ်လွတ်ခွင့်ဘာမှမရှိဘူး။ဆိုတော့လူတွေသိအောင်လည်းဘာမှမလုပ်ကြတဲ့မီဒီယာတော့လူတွေသိအောင်ဒီမှာဘယ်နေရာမှာကိုလူတွေတွေထည့်တယ်ဟိုစည်ရင်းတွေထည့်တယ်ဘယ်လိုဖြစ်တယ်အဲ့လိုမျိုးမီဒီယာကပေါ်ပြနေမှာ။အဲ့လိုပေါ်ပြနေလေရောဘဝနာမီဒီလေးမီဒီယာကိုဖိနေတာအဓိကတော့ပေါ့နော်အများဆုံးလုံးမဲ့လူတွေပြောတဲ့လူတွေရေးတဲ့လူတွေကိုတော့ညာညာတရားလေးဆွဲကြတဲ့အခါကျလို့ရှင်တော့ဒါမဲ့ရေးတော့ဘွယ်တော့တော်တော်ရှင်လေးစရာတော့ဖြစ်မှာပဲလေ
ဒါတရားနာမှုကလည်းကျွန်တော်တို့အစီအစဉ်လဲချိန်ရတလောက်ပဲရတဲ့အတွက်ဒီနေရာမှာပဲကျွန်တော်အဆုံးသတ်ချက်ပါတယ်ခင်ဗျာပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးအထူးပဲကျေးဇူးတင်ပါတယ်
အဲ့ဒီအစီအစဉ်ပြီးထုတ်လို့သူမတ်ဆွမွန်နဲ့အတူတင်ဆက်ခဲ့တဲ့စနေနေ့ညချမ်းတရက်လီလိုက်အစီအစဉ်ပဲဖြစ်ပါရဲ့ရှင်။ VOA ရဲ့စနေနေ့ညချမ်းအစီအစဉ်ထုတ်လွှင့်ချက်တွေလည်းမကြခင်မှာပြီးဆုံးတော့မှာပါ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်တွေကိုလည်းအစီအစဉ်တွေအပြီးမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိလိုင်းဒိုမီတာ2532တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုကတော့အစီအစဉ်တွေအဆုံးသတ်သေးခင်ကြံနေသေးတဲ့အချိန်အတွင်းမှာသတင်းအချင်းချုပ်ကိုမတ်ဆွမြတ်မွန်ကကြေညာပေးပါမယ်။
အမေရိကန်ပြည်ထောင်စုတောင်ကယ်ရိုလိုင်းနာပြည်နယ်ချားစတန်မြို့ရဲကသမိုင်းဝင်လူမဲခရီးရန်ဖျားကြောင်းမှတနတ်သမားလက်ချက်နဲ့တည်ဆုံသွားသူတွေအတွက်အောက်မေ့ဆူတောင်းပွဲကိုထောင်ပေါင်းများစွာစုဝေးလာရောက်ခဲ့ပါတယ်။ချားစတန်ကောလိပ်အားကစားခန့်မကြီးမှတောက်တရာနေညကလုတ်ခဲ့တဲ့အောက်မေ့ဆူတောင်းပွဲကိုလာရောက်ပြီးတော့ဆူတောင်းချသူတွေဟာအသက်အရွယ်ဆုံးအသားအရောင်ဆုံးဘာသာမျိုးစုံအခြေအနေမျိုးစုံကဖြစ်ပေမဲ့အားလုံးတူညီတဲ့အချက်ကတော့ခြေကွဲနေကြတာဖြစ်တယ်လို့ချားစတန်မြို့တော်ဝန်ကပြောကြားခဲ့ပါတယ်။အမေရိကန်မှာဒီလက်နက်ထိမ့်ချုပ်ရေးကိုပြန်လည်ဆွေးနွေးကြဖို့အချိန်တန်းပြီလို့လည်းသမ္မတဘဲရက်အိုဘားမားကထပ်ပြီးတော့ပြောကြားခဲ့ပါတယ်။ဒါကဒီကနေ့ကြားရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာဒီကမ္ဘာတဝန်းမှာဒုက္ခသည်တန်ပေါင်း60လောက်ရှိနေပြီလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကပြောကြားခဲ့ပါတယ်။ဒုက္ခသည်အလုံးရဲ့ဂုဏ်သိက္ခာတန်ဖိုးနဲ့အလားအလာတွေကိုအတိအမှတ်ပြုတဲ့နေ့ဖြစ်တာနဲ့အတူအမေရိကန်ပြည်ထောင်စုကလည်းဒီနိုင်ငံတကာအတိုင်းဝိုင်းနဲ့အတူအတိအမှတ်ပြုတယ်လို့သမ္မတဘရက်အိုဘားမားကပြောကြားခဲ့ပါတယ်။ဒီနှစ်ထဲမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲမှာဝင်ပြိုင်မယ်မပြိုင်ဘူးဆိုတာမကြခင်ဆုံးဖြတ်မယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒီကနေ့ပြုလုပ်တဲ့ဗဟိုကော်မတီဝင်အစည်းအဝေးမှာသူကအခုလိုပြောခဲ့တာပါ။နိုဝင်ဘာမှာရွေးကောက်ပွဲကျင်းပနိုင်တယ်လို့ခန့်မှန်းထားတဲ့အချိန်မှာရွေးကောက်ပွဲမတိုင်ခင်နိုင်ငံတည်ငြိမ်ဖို့အတွက်အင်မတန်အရေးကြီးတယ်ဆိုတာကိုလည်းဒေါက်ဆန်းစုကြည်ကထောက်ပြခဲ့ပါတယ်ရှင်။
တရင်ချင်းချုပ်ကိုမဆုမြတ်မုံကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမုံဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်နာဂမ်မီဖြစ်ပါတယ်ရှင် VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မိနစ်6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းရှင်လန်းချမ်းမြေကြပါစေရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်း VOA ဝိုင်းတော်သူဝိုင်းတော်သားအလုံးကအထူးပဲကျေးဇူးတင်ရှိပါတယ်ကျွန်မ Thank you ထိုက်ပါရှင်
This program has come to you from the Voice of America, Washington.